Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်ရရှိများရှင်နှန်းချမ်းမြေကြပါစေ VOA American တန်ကနေ2018ခုနှစ်နိုဝင်ဘာလ17ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်ဒီစတင်ထုတ်လွှင့်နေပါပြီတိုင်းဒိုမီတာ24 40 51တက်ကနေဖမ်းယူနားဆင်နိုင်ကြသလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News နဲ့ website စာမျက်နှာ VOA Burmese.voanews.com တို့မှာအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ဆက်မိုးပါခင်ဗျာခုနှစ်ခင်းအစီအစဉ်ဒီတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာပါရှင်ကျမကခင်ဗျာသက်ပါဒီမနက်ခင်းသတင်းတွေကိုမဆွမြတ်မုံနဲ့အတူချင်ညာပေးပါပါကယ်လီဖိုးနီးယားပြည်နယ်ကဒေတာတုံးမှုမှာမိလောင်မှုကြောင့်သေဆုံးသူ12ဦးရှိပါပြီအမေရိကန်သမ္မတနဲ့ပြည်နယ်သမ္မတတို့စနေမနေ့ပိုင်းပြည်နယ်နိုင်ငံပါရီမှာတွေ့ဆုံပြီးဥရောပလုံခြုံရေးကိစ္စရပ်တွေဆွေးနွေးပါတယ်နိုင်ငံတော်တိုင်နိုင်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတနင်္လာနေ့ကစပြီးစင်ကာပူလျှက်ကြားကြီးစတင်တော့မှာပါဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဆမ်မုံကြီ
းဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေတင်ဆက်ပြီးနားဆင်ကြမယ့်သတင်းတွေမှာဆိုရင်အမေရိကန်နဲ့တရုတ်ရဲ့ပြန်ဆိုင်မှုပေါ်အာဆီယံရဲ့သဘောထားနဲ့ပတ်သက်ပြီ
း They want to have a good relationship with China. They want to have a good relationship with the United States. And I think some are
CSIS အဖွဲ့ကသူတွေဒီဦးကပြောကြားတော့တာဖြစ်ပါတယ်။သတင်းတော်ကိုတင်ဆက်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။ဒါပြင်ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်အမေရိကန်အီဒီယန်သုံးနှုန်းအင်္ဂလိပ်စာသင်ခန်းစာနဲ့စနေညတရုတ်နိုင်ငံအစီအစဉ်ပြန်လည်ထုတ်လွှင့်ချက်တွေကိုနားဆင်ကြဖို့ရှိပါတယ်။အခုအရင်ဆုံးတော့တနင်္ဂနွေမနက်ခင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့မတ်စုမြတ်မုံတို့ကြောပြပေးကြပါလိမ့်မယ်ခင်ဗျာ
။ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းကဝက်စလီနဲ့ဟင်မှာလောင်ကျွမ်းတဲ့တုံးမိကြောင့်တည်ဆောင်းရသူစုစုပေါင်း12ဦးရှိနေပါပြီ။ကယ်လီဖိုးနီးယားပြည်နယ်မာလီဘူးဒေသမှာလောင်ကျွမ်းတဲ့မိကြောင့်2ဦးတည်ဆောင်းခဲ့ပြီးအနာကဗန်ဂျူရာကောင်တီဒေသမှာတော့မိလောင်လုံးဖောက်ထွန်းလျက်သူ2ဦးကိုဖမ်းဆီးခဲ့တယ်လို့ကယ်လီဖိုးနီးယားအရာရှိတွေကပြောပါတယ်။ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမှာမိဘုံပွဲလောက်အောင်မှာမိရောက်တဲ့မိခိုးတွေကြားတည်ဆောင်းရသူက9ဦးရှိတယ်လို့အာဏာပိုင်တွေကစနေနေ့မှာကြေညာပါတယ်။ဒီမိလောင်ကျွမ်းမှုတွေကြောင့်ဒေတာရင်းကလူပေါင်း2သိန်းကျော်ကိုဘေးလွတ်ပြောင်းရွှေ့စေခဲ့ရတယ်လို့လည်းပြောပါတယ်။Los Angeles ကရဲမှုချုပ် John Benedict ကတည်ဆုံးသူစင်းကိုစနေနေ့သတင်းစာရှင်းလင်းပွဲမှာအတည်ပြုပါတယ်။တည်ဆုံးခဲ့တဲ့အကြောင်းရင်းတွေကိုထည့်မပြောပေမဲ့တည်မှုတည်ခြင်းဆိုင်ရာဆုံဆန်းရဲမှုတွေဆက်စင်းနေတယ်လို့ပြောခဲ့တယ်လို့မိလောင်မှုအတွင်းလူရဲ့ဖောက်ထွန်းမှုတွေကိုလည်းလုံးဝတိခံမှာမဟုတ်ကြောင်းပြောပါတယ်။ Wesley မှာလောင်ကျွမ်းတဲ့မိကြောင့် Los Angeles အနောက်မြောက်ဘက်မှာရှိတဲ့ Ventura County ဒေသရင်းနေမောင်း 9,500 အတွက်ချိန်ချောက်မှုအလျင်ရင်ဆိုင်ခဲ့ရပါတယ်။အဲ့ဒီဒေသက Thousand Oaks မှာပြီးခဲ့တဲ့ဒသင်းပတ်တုန်းကတနက်ပစ်ခတ်မှုဖြစ်ပွားခဲ့ပြီးလူ12ဦးသေဆုံးခဲ့ရတာပါ။အဲ့ဒီ Thousand Oaks မြို့တော်ဝင်ကတော့သူ့မြို့တွေကနေအိမ်ပေါင်း၄ဘုံ၃ဘုံကိုဘေးလွတ်တင်းရှောင်ခံခဲ့ရတယ်လို့ပြောပါတယ်။ Wesley နဲ့ Hill ဒေသတွေမှာမိုးကောင်းပြီး Santa Ana လေရင်တိုက်ခတ်တဲ့အတွက်ကြာတာပရင်းနဲ့ညဘက်မှာစပြီးတောမီတွေလောင်ကျွမ်းခဲ့တာဖြစ်ပါတယ်
။ဥရောပတမကလုံကျုံဥရောပလုံခြုံရေးနဲ့ပတ်သက်လို့သဘောထားကွဲမှုတွေကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်တို့စနေနေ့တုန်းကပါရီမြို့တော်မှာဆွေးနွေးခဲ့ပါတယ်။ဥရောပကိုအကာအကွယ်ပေးရေးအတွက်ကုန်ကျစရိတ်ကိုမျက်မျှတတထည့်ဝင်ကြဖို့အတွက်သမ္မတထရမ့်ကအဲလီဇေနန်းတော်မှာတွေ့ဆုံဆွေးနွေးစဉ်ထပ်ပြီးတော့တောင်းဆိုခဲ့ပါတယ်။ဥရောပနိုင်ငံတွေအနေနဲ့ကိုယ်တိုင်ကာကွယ်နိုင်မယ့်အင်အားပမာဏလိုအပ်နေတယ်လို့ယုံကြည်ကြောင်းသမ္မတမက်ခရွန်ကလည်းပြောကြားခဲ့ပါတယ်။ဥရောပတိုက်ကိုကာကွယ်ဖို့ဥရောပတပ်ဖွဲ့ဖွဲ့တင်တယ်လို့ပြင်သစ်သမ္မတကပြောခဲ့တာဟာအင်မတန်ဆော်ကားတာဖြစ်တယ်လို့တောက်ချာနေမြပြင်သစ်နိုင်ငံရဲ့ရောက်ချင်းမှာသမ္မတထရမ့်က Twitter ပေါ်မှာရေးသားခဲ့တာပါစနေနေ့မနေ့တွေ့ဆုံမှုအတွင်းမှာတော့သတင်းတော့တွေရှိမှခေါင်းဆောင်နှစ်ယောက်ဟာတယောက်ပေါ်တယောက်ဝေဖန်ရာရောက်တဲ့စကားမျိုးတွေကိုရှောင်ခဲ့ပါတယ်ပါရီမျိုးတော်မှာဒီကနေ့ကျင်းပမယ့်ပထမကမ္ဘာစစ်ပွဲပြီးဆုံးတဲ့နှစ်တရာပြည့်အခမ်းအနားကိုအမေရိကန်သမ္မတအပါအဝင်ကမ္ဘာခေါင်းဆောင်တော်တော်များများတက်ရောက်ကြမှာဖြစ်ပါတယ်
Florida ပြည်နယ်မှာပြည်내အုပ်ချုပ်ရေးမှုနဲ့ထက်လွတ်တော့အမှတ်နေရာတွေအတွက်မဲပေးခဲ့တဲ့မဲတွေကိုပြန်ပြီးရေးတွက်မယ်လို့ကြေညာလိုက်ပါတယ်။အခုလိုမဲတွေကိုပြန်ပြီးရေးတွက်ဖို့စနေနေ့အစောပိုင်းမှာပဲကြေညာလိုက်တာဖြစ်ပါတယ်။ပြည်내အုပ်ချုပ်ရေးမှုယာသူအတွက် Democratic Party က Tallahassee မြို့တော်ဝင် Andrew Gillum နဲ့ Republican Party က Ron DeSantis တို့ရှင်ပြိုင်ပြီးအရွေးခံကြတာဖြစ်ပြီး DeSantis က 3.4 ရာခိုင်နှုန်းနဲ့အသာစီးရနေတာဖြစ်ပါတယ်။အထက်လွှတ်တော်အတွက်ပါဝင်ရှင်ပြိုင်တဲ့ Republican Party ကအုပ်ချုပ်ရေးမှူး Rick Scott နဲ့လက်ရှိ Democratic Party က Bill Nelson တို့နှစ်ဦးမှာတော့ Bill Nelson က Scott ထက်3.15ရာခိုင်နှုန်းအသာစီးရနေတာဖြစ်ပါတယ်
။ American ပြည်ထောင်စုကိုတရားမဝင်လာရောက်သူတွေခိုးလုံခွင့်အခွင့်အရေးဆိုင်းငံ့ထားမဲ့သမ္မတ Donald Trump ရဲ့ထုတ်ပြန်ချက်စနေနေ့မှာစတင်အသက်ဝင်ပေမဲ့ America တိုက်အလဲပိုင်းကရွှေ့ပြောင်းလာသူ4,000လောက်ဟာ American စီကိုလာနိုင်ဖို့အတွက်ဆက်လက်လာနေစားဆဲဖြစ်ပါတယ်။ မက္ကဆီကိုနယ်စပ်ကနေတရားဝင်ဝင်ရောက်လာမဲ့သူတွေဟာနိုင်ငံရဲ့အကျိုးစီးပွားကိုထိခိုက်စေတယ်လို့သမ္မတဒေါ်နယ်ထရမ့်ကအခိုင်အမာပြောကြားပြီးတော့ခိုလုံခွင့်လျှောက်ထားခွင့်မရှိဘူးဆိုတဲ့ညင်ညာချက်ကိုတောက်တာနေကသမ္မတကလက်မှတ်ထိုးထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့မက္ကဆီကိုနိုင်ငံမက္ကဆီကိုစီတီမြို့တော်တောင်ဘက်မှာနားခိုနေကြတဲ့နိုင်ငံရွှေပြောင်းအခြေချသူ၄000နီးပါးဟာဒီကနေ့စနေမနေ့နဲ့ကသူတို့အတွက်အခက်ခဲဆုံးအန္တရာယ်အများဆုံးဖြစ်မဲ့နောက်ဆုံးလမ်းခရီးကိုဆက်လာကြပြီဖြစ်ပါတယ်။အမေရိကန်တွေမှခိုလုံခွင့်တောင်းခံသူတွေရဲ့အခွင့်အရေးကိုကန့်တက်လိုက်တဲ့တမနာရဲ့ထုတ်ပြန်ချက်ဟာဥပဒေနဲ့မညီဘူးလို့ဆိုပြီးနိုင်ငံသားအခွင့်အရေးလှုပ်ရှားတဲ့အဖွဲ့၃ဘွဲကကြေညာချက်ထုတ်ပြန်ပြီးမကြခင်မှာပဲတရားရုံးမှာအမှုဖွင့်စိန်ခေါ်ပါတယ်။ဒုက္ခသည်တွေကိုအကာအကွယ်ပေးရမယ့်ဂရီကဝတ်တွေကိုထရမ့်အစိုးရကမလိုက်နာဘူးလို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကလည်းဝေဖန်ခဲ့ပါတယ်။
UAE American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်ကိုမနေ့6နာရီကနေပြီးတော့9နာရီအထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9839လိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်မနေ့7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့ပိုင်းလိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင
်ပြီ။ VOA American တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဟာစင်ကာပူဝန်ကြီးချုပ်လီဆိုင်လုံရဲ့ဖိတ်ကြားချက်နဲ့စင်ကာပူကိုတောက်ရောက်မှာဖြစ်ပြီး33ချိန်ကြာအာဆီယံထိပ်သီးအစည်းအဝေးကိုပါတက်ရောက်မှာဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ရဲ့စင်ကာပူ၄ရက်ကြာခီးစဉ်ကိုတနင်္လာနေ့မှာစတင်တော့မှာဖြစ်ပြီးအာဆီယံထိပ်သီးအစည်းအဝေးနဲ့အချိန်20မြောက်အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ APEC အစည်းအဝေးတွေကိုတက်ရောက်မှာဖြစ်ပါတယ်။ဒီအစည်းအဝေးတွေမှာဒေါ်ဆန်းစုကြည်ဟာကမ္ဘာခေါင်းဆောင်တွေကိုမိန့်ခွန်းပြောကြားဖို့ရှိပြီးဒီမိန့်ခွန်းနဲ့မှာပူးပေါင်းဆောင်ရွက်ဆိုင်ရာကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုပါထည့်သွင်းပြောကြားဖို့ရှိတယ်လို့နိုင်ငံကြီးဌာနလက်အောက်ကမြန်မာနိုင်ငံဆိုင်ရာအာဆီယံဌာနရဲ့ပြောကြားချက်ကိုသတင်းတွေမှာဖော်ပြကြပါတယ်။ဒါပြင်စိုက်ပျိုးရေးတက်တော်နဲ့ငါးလုပ်ငန်းဆိုင်ရာဆက်သွယ်စွန့်ရင်ခီးတွားလုပ်ငန်းတရားဥပဒေစိုးမိုးရေးပညာရေးနဲ့ဒေသရင်းမိတ်ဆွေများပူးပေါင်းဆောင်ရွက်မှုထိရောက်စွာအကောင့်ထွက်ဖော်ရေးဆိုင်ရာကိစ္စရပ်တွေကိုပါဆွေးနွေးဖို့ရှိပါတယ်။စင်ကာပူထိပ်သီးစည်းဝေးကိုအာဆီယံ၁၀နိုင်ငံခေါင်းဆောင်တွေအပြင်ဒေသရင်းတရုတ်၊ဂျပန်၊တောင်ကိုရီးယား၊ရုရှား၊အမေရိကန်နဲ့ဩစတြေးလျနဲ့အိန္ဒိယနိုင်ငံတွေကခေါင်းဆောင်တွေမှာတက်ရောက်မှာဖြစ်ကြောင်းစင်ကာပူဝန်ကြီးချုပ်ရုံကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အာဆီယံအလှည့်ကျဥက္ကဋ္ဌရာလူရယူထားတဲ့စင်ကာပူကအခုအာဆီယံထိပ်သီးအစည်းအဝေးမှာထိုင်းဝန်ကြီးချုပ်ပရယုတ်ချန်အိုချာကိုနိုဗ ెంబ ာ15ရက်နေ့မှာလွှဲပြောင်းပေးရမှာဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ကစင်ကာပူကိုလွန်ခဲ့တဲ့3ဩဂုတ်လကလည်းအလုပ်သဘောနဲ့တွားရောက်ခဲ့တာဖြစ်ပြီးအခုလည်းအစည်းအဝေးတွေတက်ရောက်ဖို့ပါတွားရောက်မှာဖြစ်ပါတယ်
။မြန်မာနိုင်ငံမှာယင်းနှိမ့်ယုံနာမှုမြင့်တင်ရင်းနဲ့ကာကွယ်ရေးသဘောတူစာချုပ်ကိုမြန်မာနဲ့ဆင်နိုင်ငံကြားအခုသတင်းပတ်ထဲမှာသဘောတူလက်မှတ်ထိုးခဲ့ကြပါတယ်။နိုင်ငံသားယင်းနှိမ့်ယုံနာသူတွေကြားမှာယုံကြည်စိတ်ချမှုရှိရေးယူရတဲ့စာချုပ်ကိုထိုင်းတရုတ်ဗီယက်နမ်လာအိုဖိလစ်ပိုင်အိန္ဒိယဂျပန်ကူဝိတ်အစ္စရေးနဲ့တောင်ကိုရီးယားနိုင်ငံတွေနဲ့မြန်မာလက်မှတ်ရေးထိုးခဲ့တာပါ။မြန်မာနဲ့တောင်ကိုရီးယားနိုင်ငံတို့ကြားယင်းနှိမ့်ယုံနာမှုကာကွယ်ရေးနှစ်နိုင်ငံသဘောတူညီချက်ကတော့အောက်တိုဘာ31ရက်နေ့ကစတင်အသက်ဝင်တယ်လို့တရုတ်ရှင်ဟွာသတင်းမှရေးသားထားပါတယ်။မြန်မာနိုင်ငံအနေနဲ့ဒီတရုတ်လက်ဟောက်ခံဟောင်ကောင်ဘင်္ဂလားဒေ့ရှ်မွန်ဂိုလီးယားရုရှားနဲ့ဆာဘီယားတို့နဲ့လည်းယင်းနှိမ့်ယုံနာမှုကာကွယ်ရေးသဘောတူညီမှုတွေရအောင်ညှိနှိုင်းနေတယ်လို့အဲ့ဒီသတင်းမှာဖော်ပြပါရတယ်။2018ခုနှစ်တုန်းကရခိုင်ပြည်နယ်မြောက်ပိုင်းကနေမွတ်စလင်သိန်းချွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့တဲ့ကိစ္စကြောင့်မြန်မာနိုင်ငံမှာယင်းနှိမ့်ယုံနာမှုတွေမလုပ်ဖို့အတွက်အနောက်နိုင်ငံတွေကိုတိုက်တွန်းမှုတွေရှိနေခြင်းမှာပဲအခုအာရှအိမ်ကြီးချင်းအများစုပါဝင်တဲ့နိုင်ငံတွေနဲ့လက်မှတ်ထိုးခဲ့တာပါ။အခုနှစ်ဆန်းတုန်းကမြန်မာနဲ့ EU ဥရောပသမ္မတကြားမှာယင်းနှိမ့်ယုံနာမှုကာကွယ်ရေးသဘောတူညီချက်လက်မှတ်ရေးထိုးဖို့စီစဉ်ထားခဲ့ပေမဲ့ EU ဘက်ကဆိုင်းငံ့ခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းပြဿနာကြောင့်မြန်မာနိုင်ငံကိုယင်းနှိမ့်ယုံနာမှုတွေကြာစင်နောက်နိုင်ငံတွေရဲ့ယင်းနှိမ့်ယုံနာမှုတွေကြာစင်းနိုင်တယ်လို့မြန်မာနိုင်ငံယင်းနှိမ့်ယုံနာမှုကော်မရှင်တာဝန်ရှိသူကလည်းခန့်မှန်းထားပါတယ်။ဒီမြန်မာနိုင်ငံမှာဒီအနောက်နိုင်ငံတွေအစားတရုတ်ရဲ့စီးပွားရေးယင်းနှိမ့်ယုံနာမှုပို့ပြီးတော့ကြီးမားလာလိမ့်မယ်လို့ဆိုရင်မှုတွေရှိနေချင်းမှာပဲတရုတ်နိုင်ငံပိုင် CITICD Group ကနေပြီးတော့80ရာခိုင်နှုန်းမြန်မာနိုင်ငံက30ရာခိုင်နှုန်းယင်းနှိမ့်ယုံနာမဲ့အကြောက်ဖြူအထူးစီးပွားရေးဇုန်ရင်းနဲ့စိတ်ကန်းစီမံကိန်းမူပေါင်းသဘောတူညီချက်တွေကို November 6ရက်နေ့တုန်းကလက်မှတ်ထိုးခဲ့ပါတယ်။
တရုတ်နိုင်ငံလက်တော်ကိုဖျက်သိမ်းဖို့အတွက်သမရမာတီပါလာဆရီစီနာရဲ့ဆုံးဖြတ်ချက်ကနိုင်ငံရေးပြဿနာအကြီးအကျယ်ဖြစ်နေတာကိုပိုးပြီးဆိုးသွားစေတယ်လို့အမေရိကန်ပြည်ထောင်စုနဲ့ EU ဥရောပသမဂ္ဂအပအဝင်အနောက်အင်အားကြီးနိုင်ငံတွေကဝေဖန်ပြစ်တင်ခဲ့ကြပါတယ်။လက်တော်ပြန်ပြီးဆဖို့9ရက်အလိုမှာပဲသမရဆရီစီနာကတောက်ကြနေညမှာခုလိုဖျက်သိမ်းဖို့အတွက်ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။သူဖွဲ့စည်းခဲ့တဲ့ Cabinet အဖွဲ့အသစ်အတွက်အယုံကြည်မရှိအဆိုတင်သွင်းခံရမယ့်အန်ဒီယားလည်းရှိနေတာပါ။သမရက January လ9ရက်နေ့မှာထွေထွေရွေးကောက်ပွဲကျင်းပဖို့အတွက်တောင်းဆိုထားတာဖြစ်ပါတယ်။ဝန်ကြီးချုပ် Ranil Rakey Mason ကိုပြီးခဲ့တဲ့လတည်းမှာရာထူးကဖြုတ်ချပြီးတရုတ်ကိုလိုလားတဲ့အရင်ကောင်းဆောင် Mahendra Rajapaksa ကိုပျောက်တင်ခဲ့ခြင်းကဆက်ပြီးတော့သမရအတွက်အခက်အခဲတွေနဲ့ရင်ဆိုင်ခဲ့ရတာဖြစ်ပါတယ်။သူဟာ2015ရွေးကောက်ပွဲမှာအခုလက်ရှိသမရကိုရှုံးနိုင်ခဲ့သူဖြစ်ပါတယ်
။ American ပြည်ထောင်စုမှာအရက်သားတွေအတွက်သမရပေးတဲ့အမြင့်ဆုံးဆုကို Rock and Roll ဘုရင်ကြီး Elvis Presley အပါအဝင်ခုနှစ်ဦးကိုရှေ့သတင်းပတ်ထဲမှာပေးရမယ်လို့အင်ဗျူရောကစနေနေ့တုန်းကကြေညာပါတယ်။ Presidential Medal of Freedom ဆုကို American ပြည်ထောင်စုရဲ့လုံခြုံရေးနဲ့အကျိုးစီးပွားကမ္ဘာငြိမ်းချမ်းရေးနဲ့အများပြည်သူအတွက်အကျိုးရှိအောင်ဆောင်ရွက်ခဲ့သူမျိုးတွေကိုသမရကနှစ်စဉ်ဆုချတာပါ။သမရဟောင်းဘီလ်ကလင်တန်လက်ထက်2000ခုနှစ်တုန်းကအဲ့ဒီအချိန်တုန်းကနေအကျယ်ကျုပ်ကြနေတဲ့မြန်မာဒီမိုကရေစီကောင်းဆောင်ဒေါအောင်ဆန်းစုကြည်ကိုလည်းဒီဆုပေးအပ်ခဲ့ပါတယ
်။ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့မဆုမြတ်မုံတို့ကြီးညာပေးခဲ့ကြတာဖြစ်ပါတယ်။ VOA မြန်မာပိုင်းစီစဉ်ကအခုထုတ်လွှင့်တဲ့ထုတ်လွှင့်ချက်တွေကို internet ဆာမျက်နှာ burmese.voanews.com မှာလည်းအခြေအတန်လွင့်ကျင်တဲ့တပြိုင်တည်းတည်းမှာဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာ။အခုတော့သတင်းလောတပုတ်ကိုတင်ဆက်ပြပါမယ်။အာဆီယံခေါ်အရှေ့တောင်အခြားနိုင်ငံများအသင်းရဲ့33နှစ်မြောက်ထိပ်သီးအစည်းအဝေးကိုစင်ကာပူနိုင်ငံမှာဒီနေ့စပြီးတော့ကျင်းပမှာဖြစ်ပါတယ်။ဒီအစည်းအဝေးမှာအာဆီယံအနေနဲ့အဓိကဆွေးနွေးရမယ့်အကြောင်းအရာ၊ရင်ဆိုင်ရမယ့်အခက်အခဲတို့ပြင်မြန်မာနိုင်ငံရဲ့ကြုံတွေ့နိုင်တဲ့ပြဿနာတွေနဲ့ပတ်သက်ပြီးတော့ဒေသတွင်းမီဒီယာတွေကိုအခြေခံပြီးဥကြော်ဆန်တာကတုံးသက်တင်ပြထားပါတယ်။နားဆင်ပါခင်ဗျာ။
အာဆီယံဒေသတွင်းစီးပွားရေးပူးပေါင်းဆောင်ရွက်မှုဟာအခုကျင်းပမဲ့ဖိဒီဆူနွေဘက်မှာအဓိကဆောင်ရွက်တစ်ခုဖြစ်မယ်လို့ယူဆပါရတယ်။အာဆီယံဒေသရဲ့စီးပွားဖွံ့ဖြိုးမှုကိုကြည့်မယ်ဆိုရင်2030ပြည့်ကျရင်ကမ္ဘာပေါ်မှာစီးပွားရေးအင်အားသရုပ်ခအကြီးအမားဆုံးဒေသဖြစ်လာလိမ့်မယ်လို့တောင်မှကြွန့်ကျင်သူတွေကခန့်မှန်းထားရတာဖြစ်ပါတယ်။ဒီအာဆီယံထိပ်သီးဆွေးနွေးပွဲနဲ့အပြိုင်ပွဲအာဆီယံဒေသစီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာစီးပွားရေးတွေကိုလည်းပဲစဉ်ကြိမ်ကျင်းပနေကြတာဖြစ်ပါတယ်။ဒါဟာအထွေထူးအခက်အခဲအတားအဆီးဖြစ်လာမယ့်ကိစ္စတော့မဟုတ်ပါဘူး။ဒါပေမဲ့အာဆီယံအနေနဲ့အဓိကတွေ့ရတဲ့စင်ခရမှုတစ်ရက်ကတော့တရုတ်နဲ့အမေရိကန်တို့ရဲ့ဒေတာတွင်းကြိုင်ဆိုင်မှုဖြစ်ပါတယ်။တောင်တရုတ်ပင်လယ်မှာဒီအင်အားကြီးနှစ်နိုင်ငံတို့ကြိုင်ဆိုင်လုပ်နေကြတဲ့ကိစ္စဟာလောလောဆယ်မှာပြည်လည်မှုရရှိမယ့်အနေအထားမရှိပါဘူး။အာဆီယံဒေတာတွင်းမှာတရုတ်ရဲ့နိုင်ငံရေးစီးပွားရေးဩဇာကြီးမားလာတာကိုအမေရိကန်ဘက်ကဘယ်လိုတုံ့ပြန်လာလိမ့်မလဲဆိုတာဒီထိပ်သီးဆွေးနွေးမှာစောင့်ကြည့်ရမယ့်ကိစ္စတစ်ရက်ဖြစ်ပါတယ်။ပြည်ကြားအောက်တိုဘာလကတော့အမေရိကန်ဒုတိယသမ္မတမိုက်ပင်စ်ကတင်မာတဲ့သဘောထားမျိုးထားရှိရာကိုချခင်းပြခဲ့ပါတယ
်။ We seek a relationship grounded in fairness, reciprocity, and respect for sovereignty.
ကျွန်တော်တို့ဟာမျှတမှုရှိတဲ့ဆက်ဆံရေးကိုလိုလားပါတယ်။အချုပ်ချာအာဏာကိုအပြန်လှန်လေးစားမှုရှိဖို့လိုလားပါတယ်။ဒီညီမချက်ပန်းနဲ့ရောက်ရှိဖို့အတွက်ခိုင်မာတွက်လက်တဲ့လုပ်ရမျိုးလှုပ်ဆောင်မှာဖြစ်ပါတယ်။
အပြင်အမေရိကန်ဟာအာဆီယံနိုင်ငံတွေကိုလုံခြုံရေးအတွက်လည်းပဲဆက်လက်ပြီးအကူအညီပေးမယ်ဆိုတာပြောနေပါတယ်။တရုတ်ဘက်ကလည်းပဲအာဆီယံနိုင်ငံတွေနဲ့တရုတ်ပူးတွဲစည်းလက်ချက်မှုတစ်ခုကိုမြန်မာနိုင်ငံတွေပါဝင်ဝင်မပေးဘဲစီကြပြုလုပ်ရပြီဖြစ်ပါတယ်။အမေရိကန်ပြည်ထောင်စု CSIS လို့ခေါ်တဲ့မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးသုတေသနအဖွဲ့ကဘော်နီကလာဆာကတော့အမေရိကန်တရုတ်ဆင်ပြိုင်မှုနဲ့အာဆီယံရဲ့အနေအထားကိုအခုလိုရှင်းပြပါတယ
်။ They want to have a good relationship with China. They want to have a good relationship with the United States. And I think some
of the ASEAN နိုင်ငံတွေဟာတရုတ်နဲ့ရောအမေရိကန်ပြည်ထောင်စုနဲ့ပါကောင်းမွန်တဲ့ဆက်ဆံရေးထားရှိဖို့လိုလားကြပါတယ်။ဒါပေမဲ့လက်ရှိဒေါ်နယ်ထရမ့်အဆိုရကသူတို့ကြိုက်တဲ့ဘက်ကိုရွေးချယ်ခွင့်ပေးပါမလားဆိုတာကိုတော့အာဆီယံနိုင်ငံတချို့ကစိုးရိမ်မကင်ရှိနေကြမယ်လို့ထင်ပါတယ်။အမေရိကန်ရဲ့ဒီသဘောထားအပေါ်မှာတော့အာဆီယံဒေသတွင်းနိုင်ငံတွေတိတ်ပဝင်ကြမယ်မဟုတ်ဘူးလို့ကျွန်မထင်ပါတယ်။
ဒါပြင်တရုတ်နိုင်ငံရဲ့စီမံကိန်းတစ်ခုဖြစ်တဲ့ Belt and Road ခေါ်ယဝန်လန်တိဆောက်မှုဒူလေဗယ်အမေရိကန်ဘက်ကစိုးရိမ်နေတာရှိပါတယ်။အမေရိကန်တို့ဘက်ကတော့ဖွံ့ဖြိုးဆဲနိုင်ငံတွေအတွက်ပုဂ္ဂလိကချင်းတွေဖြစ်အမေရိကန်ဒေါ်လာ60ဘီလီယံထားရှိပေးဖို့စီစဉ်နေပါတယ်။ဆိုတော့အခုဒုတိယသမ္မတမိုက်ပင်စာဒီအာဆီယံထိပ်သီးဆွေးနွေးပွဲကိုဆူလာတက်မှဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကတက်မှမဟုတ်ပါဘူး။ဆိုတော့ဒီအာဆီယံခေါင်းဆောင်တွေနဲ့တွေ့ရခါမှာမိုက်ပင်စာဒီကိစ္စကိုရှင်းပြပြီးတော့သူတို့ကိုဆွဲဆောင်နိုင်မယ်လို့လည်းသုံးသပ်သူတို့ကယူဆနေကြပါတယ်။မြန်မာနိုင်ငံအနေနဲ့ကတော့အဓိကရင်ဆိုင်ရမယ့်ပြဿနာတစ်ခုဟာရိုဟင်ဂျာပြဿနာပဲဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးအာဆီယံနိုင်ငံတွေအကြမ်းမှာသဘောထားကိုယ်လွှဲမှုတွေရှိနေပါတယ်။မလေးရှားကတော့ဒီဟာကိုပြင်းပြင်းထန်ထန်ပြောပါလိမ့်မယ်။ဝန်ကြီးချုပ်မဟာဇာမိုဟာမက်ကဆိုရင်ဒေါအောင်ဆန်းစုကြည်ကိုမထောက်ခံတော့ဘူးလို့မီဒီယာတချို့ကပြတ်ပြတ်သားသားပဲပြီးခဲ့တဲ့ရက်တွေကပြောထားတာတွေ့ရပါတယ်။သို့သော်လည်းပဲအာဆီယံရဲ့ကြော်ယူမူဝါဒတစ်ခုဖြစ်တဲ့ဒါ principle of consensus ဆိုတာဟာတခဲနဲ့သဘောတူညီမှုရရှိမှသာဘာမှမဆိုလုပ်မယ်ဆိုတဲ့အကြံဖြစ်ပါတယ်။ ဆိုတော့ဒီရိုဟင်ညာကိစ္စအပေါ်မှာမြန်မာနိုင်ငံကိုကြီးပဲတစ်ဖက်သက်ပြင်းပြင်းထန်ထန်ဖိအားပေးပစ်တင်ဖို့နိုင်ငံတိုင်းကသဘောတူကြမှာမဟုတ်ပါဘူးအဲဒါကြောင့်ပြင်းပြင်းထန်ထန်ဖိအားပေးတဲ့သဘောမျိုးဆက်ရောက်တဲ့ကြီးညာချက်မျိုးနောက်ဆုံးပိုင်းမှာပေါ်ထွက်မလာနိုင်ဘူးလို့တော့ယူဆရပါခင
်ဗျဥကျော်စန္ဒာစူးစီးတင်ပြသွားတာဖြစ်ပါတယ်အခုကတော့အပတ်စဉ်ထုတ်လွှင့်ပေးနေကြဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုနားဆင်ရပါမယ်ကိုညောင်ဝင်းအောင်ကအကူအညီတင်ဆက်ပေးထားပါတယ်ခင်ဗျာ
ခိုင်ကြတဲ့နာကိုအပြည့်အစုံရမှာအပြင်းအထန်တုံ့ပြန်နေတော့ပြည်တွင်းငြိမ်းချမ်းရေးမရနိုင်သေးတာဟာတိုင်းပြည်စီးပွားရေးကိုတိခိုက်လာနိုင်တယ်လို့မေလာတုတ်ကမ္ဘာပန်စစ်တမ်းမှာဖော်ပြထားပါတယ်အတိုးတက်တာစွာငွေချေးယူနိုင်တဲ့အခွင့်အလမ်းလဲနေပါသွားနိုင်ပါတယ်နိုင်ငံသားရင်းနှီးမြှုပ်နှံမှုနေသွားရင်ကုန်ထုတ်လုပ်မှုဗန္ဓာရေးဝန်ဆောင်မှုနဲ့စိုက်ပျိုးလေယာဉ်မှာတိုးတက်မှုနေကွေးသွားပါလိမ့်မယ်ဒီနေ့ထဲမှာနိုင်ငံသားရင်းနှီးမြှုပ်နှံမှုဟာမျောမှန်းထားတာရဲ့တစ်ဝက်လောက်သာဝင်လာကြောင်းသိရပါတယ်။ဒါပေမဲ့ရင်းနှီးမှုစိတ်ဝင်စားသူတွေပိုများလာပါတယ်။လွန်ခဲ့တဲ့စက်တင်ဘာလနေပြည်တော်မှာကျင်းပတဲ့ရင်းနှီးမြှုပ်နှံမှုဖိုရမ်ကိုတက်ရောက်သူ1200ကျော်ရှိပါတယ်။2016မှာပြတ်ထန်းတဲ့မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုဥပဒေနဲ့2019မှာပြတ်ထန်းတဲ့ရင်းနှီးမြှုပ်နှံမှုစည်းမျဉ်းတွေကိုနိုင်ငံခြားကုမ္ပဏီတွေကကျူဆူကြပါလေ။တန်းပြေပို့ကုန်20ရာခိုင်နှုန်းကိုထုတ်လုပ်ပြီးအလုတ်သမား18ရာခိုင်နှုန်းကိုအလုတ်ပေးထားတဲ့နိုင်ငံခြားလုပ်ငန်းကဏ္ဍကထောက်ခံကျူဆူတာဖြစ်ပါလေ။ NLD အစိုးရဟာအရင်ရှိခဲ့တဲ့အဟံအတားတွေကိုလျှော့ချပြီးပုံမှန်စနစ်ကျတဲ့လုံထုံးလုံကြီးတွေကျင့်သုံးလာပါလေ
။ယင်းဤမြို့နံသူအချင်းချင်းအငင်းပွားတဲ့အခါဖြည့်ဆင်းနိုင်မဲ့နီးလန်းတွေရှိလာတာဟာနိုင်ငံသားကုမ္ပဏီတွေကိုအားသစ်လောင်းရရောက်ပါတယ်။ကမ္ဘာပံအုပ်စုကလုပ်ငန်းအခြေအနေကိုစီးစစ်တဲ့အခါပို့ကုန်လုပ်ငန်းကအလုပ်သမားတွေဟာပိုပြီးထုတ်လုပ်နိုင်တာတွေ့ရပါတယ်။ဒါပေမဲ့အစိုးရပြဋ္ဌာန်းတဲ့ဥပဒေအတိုင်းလုပ်ကင်ရာမှာအဆင်မပြေတာတွေလည်းရှိပါတယ်။အစိုးရစီးမင်းတဲ့အညီဖြစ်ဖို့ကြိုးပမ်းရတာဟာကုမ္ပဏီမန်နေဂျာအတွက်အလုပ်ကြီးတစ်ခုလို့ဖြစ်နေပါတယ်။ဒီကိစ္စမှာတင်အလုတ်ချိန်900ခန့်နှုန်းသုံးနေရတယ်လို့မန်နေဂျာတွေကပြောပါတယ်မြန်မာပြည်မှာလုပ်ငန်းစနိုင်ဖို့အတွက်ပြင်ဆင်ရတာကတစ်နှစ်လောက်ကြာပါတယ်လုပ်ငန်းအတွက်မြေနေရာရအောင်စောင့်ရတာက6လကြာတယ်လို့ကုမ္ပဏီ3500ခန့်နှုန်းကပြောကြပါတယ်နိုင်ငံသားကယူလာတဲ့ပစ္စည်းအကောက်ခွန်ဌာနကစစ်ဆေးတာကိုစောင့်ရတာက2လလောက်ထိကြာပါတယ
်ဒါကြောင့်မို့နိုင်ငံသားကုမ္ပဏီတွေဝင်ရောက်လာအောင်ဆွဲဆောင်ရုံတွေမကပဲသူတို့ရဲ့လုပ်ငန်းကဏ္ဍအစဉ်ပြေအောင်လုပ်ပေးဖို့ကလည်းအရေးကြီးပါတယ်။နိုင်ငံခြားကုမ္ပဏီတွေဟာလုပ်ရကဏ္ဍအစဉ်ပြေတာကိုသာလူလာကြတယ်လို့ကမ္ဘာပံစစ်တမ်းမှာဖော်ပြပါတယ်။ဒေသခံကုမ္ပဏီတွေကတော့နိုင်ငံခြားရင်းနှီးမြှုပ်နှံမှုကြောင့်ဤပညာသစ်တွေရရှိပြီးဈေးကွက်ကျပြန့်လာလိမ့်မယ်လို့ယူဆကြပါတယ်။ရင်းနှီးမြှုပ်နှံမှုဥပဒေသစ်ကိုအများပြည်သူနားလည်လာအောင်အစိုးရကဆောင်ရွက်သင့်တယ်လို့ဆိုပါတယ်။တိုင်းဒေသအဆင့်ဝန်ထမ်းတွေကိုစွန့်ရည်မြင့်တင်ပေးဖို့လိုတယ်လို့လည်းအကြံပေးထားပါတယ်။အရာခံတိုင်းမှာစွန့်ရည်မရှိတာထင်ရှားပါတယ
်။ဥပဒေသေးအရရင်းနှီးမြှုပ်နှံမှုကူညီရေးကော်မတီဖွဲ့စည်းထားတာဟာကုမ္ပဏီအားလုံးကိုတန်းတူညီတူအခွင့်အရေးပေးသလိုဖြစ်နေပါတယ်။လုံးလုံးစေတော့မြေနဲ့အကောက်ခွန်ကိစ္စဖြေရှင်းဖို့အတွက်တကယ်စွမ်းဆောင်နိုင်တဲ့အရာတန်းနဲ့ဆက်သွယ်နိုင်ဖို့ပိုပြီးအရေးကြီးတယ်လို့နိုင်ငံခြားကုမ္ပဏီတွေကမြင်ပါတယ်။အဆက်အသွယ်ကောင်းရင်ကောင်းသလိုပြဿနာအခက်အခဲကိုကျော်လွှားနိုင်တာကြောင့်မညီမျှတဲ့ပြင်ဆိုင်မှုကိုအားပေးသလိုဖြစ်နေပါတယ်။အစိုးရရန်တရားနဲ့ဆိုင်တဲ့အခက်အခဲကိုကျော်လွှားရမှာလက်ပေးလက်ယူမှုရှိတာကိုတော့ကမ္ဘာပံစစ်တမ်းမှာမဖော်ပြထားပါဘူး။ဥပဒေစည်းမျဉ်းအတိုင်းလုပ်လို့မထိရောက်ပဲအဆက်အသွယ်ကောင်းကောင်းရှိမှသာအလုပ်ဖြစ်တယ်ဆိုတာကိုနိုင်ငံသားကုမ္ပဏီ80ရာခိုင်နှုန်းကနားလည်သဘောပေါက်ကြပါတယ်။
နိုင်ငံခြားရင်းနှီးမြှုပ်နှံမှုဝင်လာတာများလေလေပို့ကုန်ထုတ်လုပ်မှုအားကောင်းလေလေမှုအလုပ်ခိုင်အများအပြားဖန်တီးပေးနိုင်ပါသေးကမ္ဘာပါစစ်တမ်းကိုကြည့်ရင်နိုင်ငံခြားကုမ္ပဏီဟာဒေသခံကုမ္ပဏီတဲ့အလုပ်သမားနှစ်ဆလောက်ပို့သုံးတာတွေ့ရပါသေးလောက်ကလည်းပို့ပေးနိုင်ပါသေးကုန်ထုတ်လုပ်သားကို12ရာခိုင်နှုန်းရုံးမှုတန်းကို300ခိုင်နှုန်းလက်ကပို့ပေးပါသေးနိုင်ငံခြားပိုင်များတဲ့အထည်ချုပ်လုပ်ငန်းမှာအလုပ်သမားအင်အား၄သိန်းကျော်ရှိပါသေး။ဒါကြောင့်မို့နိုင်ငံခြားရင်းနှီးမြှုပ်နှံမှုတိုးပွားလာရင်ကုန်သွယ်ရေးလုံခြုံရေးပြတ်မှုကိုလျော့ချနိုင်မယ့်အလားအလာရှိလာပါသေး။ နိုင်ငံရရင်းနှီးမြှုပ်နှံမှုကြောင့်ရေရှည်မှာဆင်ပွားအကျိုးခံရမှုတွေရှိနိုင်ပါလေ။ဥပမာအတတ်ပညာပြန်ပွားမှုဟာဆင်ပွားအကျိုးခံရမှုတစ်ခုဖြစ်ပါလေ။ဒေသခံကုမ္ပဏီကိုနိုင်ငံခြားကုမ္ပဏီကသုံးရင်သုံးတယ်လို့အကျိုးရှိနိုင်ပါလေ။ဒါပေမဲ့လောလောဆယ်တော့နိုင်ငံခြားကုမ္ပဏီတွေလိုချင်သလောက်ဒေသခံကုမ္ပဏီကကုန်ကျန်းမပေးနိုင်ပဲဖြစ်နေပါလေ။မြန်မာပြည်ဟာစီးပွားရေးလုပ်ငန်းလုပ်ရတာခက်ခဲတဲ့နိုင်ငံအဖြစ်သပ္ပခံနေရစေဖြစ်ပါလေ။နိုင်ငံပေါင်း190မှာမြန်မာတဲ့တာတဲ့နိုင်ငံက190ရှိပြီးမြန်မာတဲ့ညံ့တဲ့နိုင်ငံက19နိုင်ငံသာရှိပါလေခင်ဗျာ
။ဒါကတော့ဥအောင်ခင်ရဲ့မြန်မာရေးတုံးသက်ချက်အစီအစဉ်ကိုတင်ပြပေးခဲ့တာဖြစ်ပါတယ်။အခုကတော့ဒေါ်လာလတန်းစီစဉ်တင်ဆက်တဲ့ American Indian အသုံးနှုန်းအင်္ဂလိပ်စာတင်ကားစာပို့ချချက်ကိုနားဆင်ဖို့အချိန်ရောက်ပါပြီခင်ဗျာ
။ဒီသတင်းပါ English American Style Ganda မှာ November 6ရက်နေ့ကကျင်းပပြီးစီးခဲ့တဲ့တက်တန်းဝဲရွေးကောက်ပွဲရလဒ်တွေနဲ့လိုက်ဖက်တဲ့ idiom အသုံးတချို့ကိုတင်ပြပေးမှာမို့ပထမဦးဆုံးတင်ပြပေးမယ် idiom အသုံးကတော့
lame duck
ဖြစ်ပါတယ်စာလုံးပေါင်းက LAME lame ကနာနေတာ DUCK duck ကဘဲဖြစ်ပြီးစကူးနဲ့တရိုက်ဒီဘဲကနာနေတဲ့ဘဲဖြစ်ပါတယ်ခြေကျိုးလို့အတောင်ကျိုးလို့ဖြစ်နိုင်ပါတယ် idiom အသုံးရတော့နိုင်ငံရေးလောကမှာယာဒုလက်ကင်ရှိသူတူရွေးကောက်ပွဲဝင်ဖို့မဲဆွဲလှူရှားခဲ့ပေမဲ့ပြန်လဲရွေးကောက်မခံရဘဲအရှုံးနဲ့ရင်ဆိုင်ရတဲ့ပုဂ္ဂိုလ်မျိုးကိုရည်ညွှန်းအသုံးပြုတာဖြစ်ပါတယ်ခုတက်တန်းဝဲရွေးကောက်ပွဲမှာအောက်နဲ့အထက်လွတ်တော်အပြင်ပြည်နယ်အုပ်ချုပ်ရေးမှူးယာရုတွေမှာဝင်ရွေးချယ်ခံကြရမှာပြန်ရွေးချယ်မခံရတဲ့လူတွေလည်းရှိပါတယ်။ပြန်အရွေးမခံရတဲ့အမတ်တွေကတော့2019ဇန်နဝါရီလ3ရက်နေ့မှာစတင်ပြီး116ကျိန်မြောက်လွတ်တော်အသစ်မခေါ်ယူမီလက်ရှိယာရုမှာနှစ်လနီးပါးကြာတဲ့တာဝန်ဆက်ထမ်းကြရမှာဖြစ်တဲ့အတွက်ကြောင့် lame duck အနေအထားမျိုးမှာရှိတာဖြစ်ပါတယ်။အလားတူပဲလက်ရှိ Republican ကြီးစိုးတဲ့လွှတ်တော်နေရာရဲ့တက်တန်းဟာလေလွှတ်တော်သစ်စတင်မဲ့နောက်နေ့ဇန်နဝါရီလစမှာတက်တန်းကုမ္မာမှုလက်ရှိလွှတ်တော်ကို Lame Duck Congress ဆိုပြီးလင်းမီဒီယာတွေကကိုးကားရေးသားကြပါတယ်။ဒါကြောင့် Lame Duck ဆိုတဲ့ idiom အသုံးကိုနိုင်ငံရေးလောကမှာသမရလွှတ်တော်ကိုယ်စားလှယ်ပြည်내အုပ်ချုပ်ရေးမှူးမြို့တော်ဝန်စသဖြင့်ယာဒုမျိုးမျိုးမှာတက်တန်းကုမ္မှုအချိန်ပိုင်းလပိုင်းလိုရှိနေတဲ့ပုံကိုယ်တွေကိုရည်ညွှန်းသုံးတာဖြစ်ပါတယ်။ဒီ lame duck ဆိုတဲ့တုံးဟာစီးပွားရေးလောကကဆင်းသက်လာတာဖြစ်ပါတယ်။ London Stock ဈေးကွက်မှာ stock ရှုံးလို့အကျွေးပြန်မဆက်နိုင်တော့တဲ့ယင်းနည်းမြုံနံရှင်တွေကိုရည်ညွှန်းပြောရကနေနိုင်ငံရေးလောကထဲရောက်လာတာဖြစ်ပါတယ်။တကယ်ဆိုလက်ရှိယာဒူးမှာဆက်လက်တာဝန်ထမ်းဆောင်ဖို့ရဲ့အကန့်အသတ်ပဲကြံတော့တဲ့ပုဂ္ဂိုလ်တူရဲ့လုပ်ပိုင်ခွင့်ဟာသိမရှိတော့တဲ့အတွက်အတောင်ကျိုးလို့မပြန်နိုင်တော့တဲ့ငှက်လို့ခြေနာလို့ခီးကိုထော်ကျိုးထော်ကျိုးနဲ့ဆက်လျှောက်နေရတဲ့ lame duck ပုံရိပ်မျိုးဖြစ်ပါတယ်။တနည်းဆိုရင်တော့လက်ရှိယာရုမှာမိစာကုံစီခန်းတဲ့အခြေဆိုင်တာပွဲပြီးလို့အိမ်ပြန်မှုဖျားလိုက်ရတဲ့သဘောမျိုးအလုပ်မဖြစ်နိုင်တော့တဲ့အနေအထားမျိုးမှာရှိနေတာဖြစ်ပါတယ်။ဒီတော့နဲ့ပတ်သက်လို့ George Group ပြီးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ The governor of our state ended up as a lame duck when he lost in the elections.
ကျွန်တော်ပြည်နယ်အုပ်ချုပ်ရေးမှူးကရွေးကောက်ပွဲမှာရှုံ့နှိမ့်သွားတဲ့အတွက်အတောင်ကျိုးတဲ့နှစ်ဘဝရောက်နေရှာပြီလို့ဒီပေရပါတယ်။ဥမာဦးနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ The governor of our state ended up as a lame duck when he lost in the elections.
ခုဆက်လက်ကြင်ပြပေးမယ် idiom အသုံးကတော့
golden parachute
ဖြစ်ပါတယ်။စာလုံးပေါင်းက GOLDEN golden ကရွှေရောင် PARACHUTE parachute ကလေထီးဖြစ်ပြီးတရိုက်ဒီဘေကတော့ရွှေလေတီဖြစ်ပါတယ်။လေရင်ပြန်ရင်တခုခုဖြစ်ရင်အသက်မသေးရအောင်မြေပြင်ကိုလေတီနဲ့ခုံချလေရှိသလိုရွှေလေတီလို့တင်စားသုံးထားတဲ့ idiom အသေးဘေကတော့နေ့စဉ်ဘဝမှာယာရုကြီးတွေမှာပြန်ခန့်အချင်းမခံရတဲ့ပုံကိုယ်တွေနဲ့လုံးတဲ့ဆေးပြေးတဲ့ပုံကိုယ်တွေအတွက်နောင်ရည်စိတ်အေးပြီးမကြောက်မကြနေထိုင်နိုင်အောင်တနည်းငွေရည်ချေးအခြေအနေအခက်ခဲမရှိရလေအောင်အထက်ကကြီးစုဆောင်မပြီးတဲ့သဘောဖြစ်ပါတယ်။တခါတည်းရနဲ့တချို့ပုဂ္ဂိုလ်တွေကစီးပွားရေးလုပ်ငန်းကြီးတွေဥပဒေလုပ်ငန်းတွေမှာအကြံပေးတွေအမှုဆောင်အရာရှိတွေဖြစ်ပြန်ပြီးခန့်အပ်ခြင်းခံခဲ့ရတာတွေရှိပါတယ်။ဒီနေ့ရွှေလေတီဟာအကြကောင်းအောင်အကြတက်တာအောင်ပံ့ပိုးပေးတဲ့အထူးခံစား권သဘောမျိုးဖြစ်ပါတယ်။ဒ Tirong ne patelu George ko pire uma ko lela chi cha ya aung ba.
Congressman Smith lost in the election, but he got a golden parachute. He was offered a vice president post at a big company in New York.
Honorable Smith ha, wake up with my show ni twa ke de. Da ba me lo tu ga ro a cha kaung ni New York ka company ji tuku ma dutiya okkhara yaru ko kanan jin khan ya de lo de be ya ba de. Umaung naw takaw lila chi cha ya aung ma.
Congressman Smith lost in the election, but he got a golden parachute. He was offered a vice president post at a big company in New York.
Ku naw sun tin pya bi me ATM a tung ga ro.
Wake up call.
Phit par de. W A K E wake you be up. Wake up ga a ya ga hnu da. C A L L call ga di niya ma telephone kho ra phit bi. Zukhu khun ye dai yai de be ga ro. Lu ti yau ain ni da ko hnu bo telephone kho ra phit par de. Ti tung ga ro hotel rue ma tet khu ja de a de rue ni ne. မနေ့စောစောနှိုးစီခြင်းဟိုတယ်အဂျူကောင်တက်ရှိဝန်တန်းကိုဘယ်အချိန်မှာကို့အခန်းကိုတယ်လီဖုန်းဆက်နှိုးဖို့မိတ္တရက်ခံနေဒလိကနေဆင်းသက်လာတာဖြစ်ပါတယ်။ ADM ဆိုတဲ့တော့ right ဒီဘက်ကတော့အခြေအနေတစ်ခုခုနဲ့ပတ်သက်လို့ကိုထင်ထားသလိုအဆင်ပြေနေတာမဟုတ်ဘူးဆိုတာကိုဖြစ်ရတစ်ခုကတိုးစော်ပြရာရောက်တာအတိတရားဝင်စီတာသတိပြရာရောက်တာကိုဆိုလိုတာဖြစ်ပါတယ်။တကယ်ဆိုပြီးခဲ့တဲ့တက်တန်းဝဲရွေးကောက်ပွဲမှာသမ္မတဒေါ်နယ်ထရမ့်ကဝင်ရွေးချယ်ခံခဲ့သူမဟုတ်ပေမဲ့ဒီရွေးကောက်ပွဲဟာတကယ်ဆိုသူ့လှုပ်ဆောင်ချက်တွေပေါ်လူလူရဲ့သဘောထားဆန္ဒကိုထောက်ဖော်ပြသရာရောက်တယ်လို့သတင်းမီဒီယာတွေကထောက်ပြခဲ့ကြပါတယ်။ဒါကြောင့်လည်းအထက်ကအောက်လွှတ်တော်မှာပါ Republican တို့ထိန်းချုပ်ထားပြီးအင်ပြူတော်မှာလည်းသမ္မတက Republican ပဲဖြစ်နေတော့အုပ်ချုပ်ရေးနဲ့ဥပဒေပြုရေးမန်တိုင်ကျ check and balance လုပ်နိုင်စွာနည်းကလေးလို့လည်းသမ္မတကသူ့လှုပ်ချင်တာလုပ်နိုင်မှုလွယ်ကူတဲ့အပြင်ခက်ချင်းချင်းခရရန်ပြောဆိုရေးသားမှုတွေလည်းရှိခဲ့ပါတယ်။ခုတက်တန်းဝဲယူကောက်ပွဲမှာအမေရိကန်လူထုကစံချိန်ကျိုးမဲ့ထွက်ပြီးခဲ့ကြပြီးဒီမိုကရက်တွေကအောက်လွှတ်တော်မှာအမတ်နေရအများစုရိုက်လိုက်တာဖြစ်တဲ့အတွက်အခြေအနေဟာ2020မှာကျင်းပမဲ့သမ္မတယူကောက်ပွဲမှာသူပြန်အနိုင်ရမဲ့အလားအလာမှာစိုးရိမ်စရာရှိနေတဲ့အတွက်ဒီတက်တန်းဝဲယူကောက်ပွဲရလဟာသမ္မတထရမ့်အတွက် wake up call ဖြစ်တယ်လို့ဆိုကြပါတယ်။အလားတူပဲ Texas ပြည်ရဲ့ယူကောက်ပွဲဒီမှာလည်းRepublican အစိုးရတွေဟာမှန်ထားခဲ့ကြလို့အနိုင်မရခဲ့ကြတဲ့အတွက်ကြောင့် Election Night Wake Up Call ဝေးကောက်ပွဲညဟာအတိတရားရစီတဲ့ညဖြစ်တယ်လို့ဇီးမီဒီယာတွေကရေးသားခဲ့ကြပါတယ်။ဒီလိုနဲ့ပတ်သက်လို့ George Grove ပြီးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ Losing nearly half of the seats contested in the by elections was a wake up call for the ruling party.
ကျပ်ရွေးကောက်ပွဲမှာဝင်ပြိုင်ခဲ့တဲ့အမတ်နေရာတစ်ဝက်နှီးပါးကိုဆုံးရှုံးခဲ့တာဟာအာဏာရပါတီအတွက်စိုးရိမ်စရာအခြေအနေဖြစ်တယ်ဆိုတာကိုသတိပေးရရောက်တယ်လို့အထည်ပေးရပါတယ်။ဥမာနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ Losing nearly half of the seats contested in the by-elections was a wake-up call for the ruling party.
ဒီဇင်ဘာကျင်းပခဲ့တဲ့ EDM အသုံးတွေကတော့
Lame duck, golden parachute, wake-up call.
ဖြစ်ပါလေ။နောက်တရင်ပါခုလိုချိန်မျိုးမှာလေနောက်ထပ် EDM အသုံးတွေကိုဆက်လက်ကျင်းပပေးဦးမှာမူစောင့်မျှော်နားဆင်ကြပါရှင
်။ဒေါ်လာလတန်စီစဉ်တင်ဆက်တဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်။ထုတ်လွှင့်ခဲ့ပြီးသား American EDM အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာပို့ချချက်တွေနဲ့ VOE ပို့ချချက်တွေကို VOE ရဲ့ Internet ဆာမျက်နှာဖြစ်တဲ့ bami.voenews.com မှာလာရောက်ပြီးတော့ဖတ်ရှုနားဆင်နိုင်ပါလေခင်ဗျာဖတ်ဆင်ကဏ္ဍတွေကိုလည်း TV သတင်းတွေ TV စီစဉ်တွေကိုလည်းကြည့်ရှုနိုင်ပါလေခင်ဗျာ VOA American တန်ကတနင်္ဂနွေနေ့မနေ့ဖက်စီစဉ်တွေကိုမနေ့9နာရီတိဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါလေ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ဒိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။အခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။VOA American တန်ခါတနင်္ဂနွေနေ့မနေ့ဖက်အစီအစဉ်ကိုလက်ရှိထုတ်လွှင့်နေစေမီတာလိုင်းနေအပြင်လိုင်းလမ်းမီတာ190 kHz 1595ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာဆိုရင်တော့မနေ့ညပိုင်းကဆွေးနွေးခဲ့ကြတဲ့ဓာတ်ရိုက်လီလိုင်းအစီအစဉ်ကိုပြန်ပြီးတော့တင်ဆက်ပေးမှာပါ။စနေညပိုင်းဓာတ်ရိုက်လီလိုင်းအစီအစဉ်ကိုကိုအောင်လွင်ဦးကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။ဒီနေ့ဓာတ်ရိုက်လီလိုင်းအစီအစဉ်မှာတော့ဒီမနက်ကအွန်လိုင်းသုံးသူတွေအဓိကအားထားနေတဲ့ Facebook လူမှုကွန်ရက်ကြောင့်ဖြစ်လာနေတဲ့အန္တရာယ်တွေကိုဘယ်လိုဟန်တားနိုင်မလဲဆိုတာကိုဆွေးနွေးသွားမှာဖြစ်ပါတယ်။ဒီမနက်ကလူမှုကွန်ရက်တွေပေါ်မှာသဘောထားကွဲစရာတွေအမုန်းစကားတွေပြက်နေတာတွေကို Facebook ကဟန်တားတဲ့နေရာမှာအားနည်းချက်တွေရှိနေတယ်။နောက်2020ပြည့်ရွေးကောက်ပွဲလို့ဒီမနက်ကအတွက်အရေးကြီးတဲ့အချိန်ကာလမျိုးမှာပြဿနာမပေါ်အောင်ကြိုပြီးတော့ပြင်ဆင်ထားဖို့လိုတယ်ဆိုပြီး American ခြေစိုက်တီ Business for Social Responsibility BSR ဒီတစ်ပတ်တည်းထုတ်ပြန်တဲ့အစီအစဉ်ခါစားမှာသတိပေးထားပါတယ်။အထူးသဖြင့်ကတော့ဒီ Facebook လူမှုကွန်ရက်ကြောင့်လူခွင့်ရေးအခြေအနေတွေပေါ်တက်ရောက်မှုတွေကိုသုံးသပ်ထားတဲ့အစီအစဉ်ခါစားပါ။ဆိုတော့ဒါနဲ့ပတ်သက်လို့ကျွန်တော်ပင်တိုင်းဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့ပုဂ္ဂိုလ်မျိုးရှိနေပါတယ်။တူဦးကတော့ဒီလူမှုကွန်ရက်လုပ်ငန်းတွေကိုလေ့လာနေတဲ့မြန်မာနိုင်ငံကသူတည်စီတူဦးဖြစ်တဲ့ကိုမြတ်သူဖြစ်ပါတယ်။နောက်တူဦးကလည်းမြန်မာနိုင်ငံကပါပဲစိုင်းနာကြီးလူမှုသားစာတာဖော်ဆောင်ရေးစင်တာကကိုသက်ဆိုရင်ဖြစ်ပါတယ်။ဆိုတော့ကျွန်တော်ဒါနဲ့ပတ်သက်လို့အရင်ဆုံးဒီပင်တိုင်းဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့ဟိုတုံ့တက်ချက်ကိုကြားချင်ပါတယ်ခင်ဗျာဒီ Facebook ရဲ့ဒီတာဝန်ပေးချက်အရာဒီပြုစုတဲ့အစီရင်ခံစားရဲ့တွေ့ရှိချက်အရာဆိုရင်ကိုဒီ Facebook တာဝန်ရှိတွေကိုယ်တိုင်ကလည်းလက်ခံထားပါတယ်သူတို့အနေနဲ့ဒီတဲ့ပို့လုံနိုင်တာပို့လုံတင်ခဲ့တာတွေရှိတယ်ဆိုပြီးတော့လည်းဝန်ခံပြီးတော့ပြောဆိုထားတာတွေရှိပါတယ်ဆိုတော့ကိုမြတ်သူရဲ့အရင်ဆွေးနွေးပြပါအောင်မြန်မာနိုင်ငံထဲမှာဒီနည်းပညာနဲ့လူမှုကွန်ရက်လုပ်ငန်းတွေနဲ့ထိစပ်ကြောင်းနေတဲ့သူတယောက်အနေနဲ့သုံးသပ်မယ်ဆိုရင်ဒီလက်တလုံးမှာ Facebook ဘက်ကအဓိကအားနည်းချက်တွေကဘာအများဖြစ်မလဲခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့အရင်ကတော့ဟိုအရင်တော့လည်းရှိနေတယ်သူ Facebook ကတော့အားလည်းကမန်ရှင်းလုပ်ခဲ့ပေါ့အဲဒီနောက်ကတော့ Facebook အနေနဲ့မြန်မာနိုင်ငံမှာအခုတစ်ခါဖြစ်ပြနေတာတွေရဲ့နောက်ထပ်ရှိနေအကြောင်းချင်းရတယ်သူဒီဆက်ကနားတဲ့သဘောပေါက်မှုအားနည်းနေတာဗျဒါကနံပါတ်1ကြေကနာပဲဖြစ်ကြဗျဆိုတော့နံပါတ်1ကြေကနာကတော့ Facebook အနေနဲ့ဒီ Facebook ကဒီသူတို့အနေနဲ့တာဝန်ယူမှုတာဝန်ခံမှုရှိတဲ့စီးပွားရေးလုပ်ငန်းတစ်ခုကိုပေါ်ဆောင်လောက်ကံရမှာတောင်းယူရမယ်အပိုင်းတွေကိုတက်ကွက်လင်းနေတယ်ဒါကလည်းဒီနေ့ချစ်လာတဲ့ဆန္ဒလေးဟိုအဓိကဖြစ်ပွားတည်တဲ့အကြောင်းရင်းခံတယ်ပေါ့ဆိုပါလို့သူ့အနေနဲ့ဒီမှာသာတော့ဒီသူ့ရဲ့သူ့ကိုယ်ရဲ့ကိုသုံးဆွဲသူကြီးကျွန်တော်တို့အခုဆို30လောက်ရှိပြီအရင်တော့လည်းဟိုဆန်းဆယ်ရမယ်ပေါ့ဒီနေ့ပိုင်းတွေမှာကျွန်တော်အရင်များတယ်များလာတယ်ဒီလိုအခြေအနေမျိုးမှာ Facebook အနေနဲ့ဒီမှာနိုင်ငံမှာသုံးဆွဲသူများလာတဲ့အပေါ်မှာဆက်ပြီးသူ့ရဲ့ဒီသူ့ရဲ့ policy တွေသူ့ရဲ့ဟိုအဓိကသူဆိုသူတို့ဒီ Facebook စောင့်ကြည့်ပြရမယ်အတိုင်းမျိုးဆိုဖြစ်ချက်ပေါ်လင်းရဲ့သူ့အနေနဲ့ဒီတို့ရဲ့လိုလျောက်ပြည့်မြုပ်ဒီ artificial intelligence ကိုပဲသူအားကိုတယ်ဆိုတော့လူတွေစာရင်းကနေနေရာတွေကိုချက်ပေါ်ခဲ့ဒီလိုဟာတွေကဒီနေ့အချိန်မှာဟိုထုတ်နေတဲ့ဒီပြဿနာကိုပုံပြီးတော့အားထုတ်ဖြေရှင်းရမယ်ပုံစံဖြစ်နေကြပြသူ့အနေနဲ့အစောပိုင်းကလင်းချက်ပေါ်ခဲ့တယ်လို့ပြောရလဲဒါကဒီနေ့ပြဿနာရဲ့အကြောင်းရင်းထပ်ပါပဲ
ဟုတ်ကဲ့ကိုမြတ်သူဆွေးနွေးရကျေးဇူးပါကိုသက်ဆူဝင်းရဲ့သဘောထားခင်ဗျာအခုဟို Facebook ဘက်ကလည်းသူတို့မှာအားနည်းချက်တွေရှိရဆိုတာဝန်ခံထားပါတယ်ဆိုတော့လက်ရှိမြန်မာနိုင်ငံနဲ့ပတ်သက်လို့ Facebook ဘက်ကခိုင်တွယ်ပုံတွေမှာအဓိကအားနည်းချက်အနေနဲ့ပြောနိုင်တာဘာများရှိမလဲ
ဒီဆရာတို့ဒီဒါကနေပြီးတော့ဒီဟိုပါဘို့ဒီမြန်မာနိုင်ငံကြီးဒီခေါင်းနားမနေတဲ့ဟာပုံစံမျိုးပေါ့တို့ဒီကကျမဒီဖြစ်နေရဲ့ဒီ policy တွေ background policy တွေဖြစ်နေချင်းကိုခေါ်ပြရအောင်အဲ့ခါကျတော့ဒီဟိုဟာနောက်ပြီးခါကျတော့ဒီကကျဆယ်စီရဲ့ကိုကြီးနေတယ်သူကခုခုနေရမယ်အားလုံးအဲ့ခါကျတော့ဒီကဲမှာဖြစ်နေတဲ့အခြေအနေကိုသူတို့ရဲ့တစ်ပတ်တည်းအနေနဲ့ဆောင်ပြတာမျိုးဒါအဲ့ဒါကြီးကကိုအားလုံးပြည့်စုံပြီးဖြစ်သွားတယ်ဟိုတစ်ခေါက်တော့ဆိုလို့ရှိရင်ကျွန်တော်ဒီဟိုပေါ့ကိုယ်ကဒီအခုဒီရမ်းနေပြီးထောက်ပြီးဖမ်းတာမျိုးဥပမာအလားတူပြီးတော့ဒီလိုဒီဘန်းနေလို့ပါလို့အဲ့ဒီလိုလုပ်တာမျိုးချစ်ခွင့်ပြီးတဲ့အဲ့ဒါကြီးကသူတို့ရဲ့ policy အမှားနေတယ်ကြည့်ရတယ်အဲ့တော့ကျွန်တော်တို့ဒီဒါဒီတော့ဘာကြောင့်မတုံ့နေကြတာကိုသူတို့ရင်မသိဘူး။ဒါဒီခါကြောင့်ဘာကြောင့်ဒီလိုဆိုမသိသေးနဲ့။အားလုံးတကြီးကြီးဒီဆက်လုပ်တဲ့ခါလေးတွေခါကြတော့ဒီဟာဟိုကဘယ်လိုလဲတဲ့နောက်ဆက်ပြီးတက်လာတဲ့အချိန်ကမျိုးရှိသေးတယ်ပေါ့။ဆိုတော့ဟိုကဒါပြဿနာပါ။ဆိုအဓိကတော့သူတို့ဒီမြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေကိုကောင်းကောင်းနားမလည်ဘူး။နားလည်လို့မရှိဘူး။ဒါသူရဲ့ Facebook Insta ဆိုရဲ့
ဒီဒီကလေဒီမှာနိုင်ငံနဲ့ပတ်သက်တဲ့လူတွေကဒီမှာနိုင်ငံကဟုတ်မှုကြီးဟာအဲ့တော့အဲ့ဒါဒေတိဟာကဒီရဲ့ဒီဒီစက်တင်နာရီရဲ့ပုံပြီးကြီးသွားစီဟာမှာကြာဟောဟောအတိအကျဟောအောက်ကြအတိုင်းမဖြစ်ကြပါဘူး
โอเคကျေးဇူးပါဆိုတော့ကျွန်တော်တို့ဒီ Facebook ဒီကိစ္စနဲ့ပတ်သက်လို့ကျွန်တော်တို့ဒီဆွေးနွေးပွဲမှာဒီ Facebook ကနေပြီးတော့တိုင်းရိုက်ကျွန်တော်တို့အမှတ်ချက်ပေးနေရတချို့လည်းရှိပါတယ်ဒီခေတ်ကတယောက်ကတော့တူတူဆန်းဆိုတဲ့ account function မှာမဆုံမဖတ်ပြပေးပါဦးမယ
်ဒီ Facebook နဲ့ပတ်သက်ပြီးတော့ဒီဆွေးနွေးမယ်ဆိုလို့ပြောချင်တာနေတွေပြောပြစေဆိုပြီးတော့မတ်တူတူဆန်းကရေးထားတာပါသူကဒီအချက်တွေနဲ့ပါနံပါတ်1ကတော့ Facebook ဟာတုံ့ပြန်မှုတိတ်ပြီးတော့နှေးပါတယ်တဲ့နံပါတ်2ကတော့အမုန်းတရားနဲ့ပတ်သက်ပြီးတော့သူ report လုပ်ဖူးပါတယ်တဲ့3ရက်4ရက်ကြာတာတော့မထူးတာကိုကြုံမှုပါတယ်တဲ့တော့နံပါတ်3ကတော့ဗမာပြည်ကလူတွေမှာအလုံးလုံးတဲ့လူတွေက Facebook ကြည့်ဖို့အချိန်ရရင်ရနိုင်ပေမဲ့အမုန်းတရားတွေအမုန်းစကားတွေရေးဖို့ဝါဒဖြန့်တဲ့စာတွေပုံတွေတီးဖြတ်ဖို့အချိန်မရကြပါဘူးတဲ့အလောက်ကင်မရှိဘဲနဲ့ဖြတ်လို့ဖြတ်စည်းလုပ်တဲ့အကြံစိုးညံစိုးတွေထွက်နိုင်ဖန်တီးနိုင်ကြပါတယ်တဲ့နောက်တစ်ခုကတော့သူကရေးထားတယ်နောက် Facebook ကတဲ့ဗမာစကားတက်တဲ့သူတွေကိုခန့်ထားတယ်လို့ဆိုပေမဲ့အလောက်မနိုင်တာလားဘတ်လိုက်တဲ့စိတ်ရှိကြတာလားဘာသာစကားနဲ့ဘာသာရက်ကျွမ်းကျင်မှုအားနေတာလားအလုံးပဲဆိုတာကတော့ Facebook မူဝါဒရေးဆွဲတဲ့သူကိုယ်တိုင်တောင်မသိဘူးလို့ထင်ပါတယ်တဲ့နောက်တစ်ခုကတော့သူကရေးထားတာရှေ့လျှောက် Facebook အနေနဲ့ဗမာပြည်မှာနာမည်မပြတ်ချင်ဘူးဆိုရင်ပထမဦးဆုံးလုပ်ရမှာကတော့ Facebook မှာ Zoji Font တုံးတာကိုလုံးဝပိတ်ပြီးတော့ Unicode တုံးဖို့ပါပဲတဲ့ Zoji Font ကိုပိတ်ပင်လိုက်ရင်တော့ပြဿနာအတန်အသင့်ရောသွားမှာတေချာပါတယ်ရှေ့ဆိုပြီးရေးထားပါတယ်ရှင
်ဟုတ်ဟုတ်ကဲ့ကျေးဇူးပါဒါတော့သူကဟိုနီးပညာပိုင်းနဲ့ပတ်သက်ပြီးအကြံပြုချက်တခုလည်းပါလာတာပေါ့လေဟိုဆိုတော့ဒါနဲ့ပတ်သက်လို့ကိုမြတ်သူတို့ပြန်ပြီးဆွေးနွေးစေချင်တာတခုရှိပါတယ်ကျွန်တော်ဒီအစီရင်ခံစာထဲမှာတော့ဒီမြန်မာနိုင်ငံနဲ့ပတ်သက်လို့ဟို Facebook ဘက်ကအပြောင်းလဲရေလုပ်ဖို့အကြံပြုချက်သူဆုစုပေါင်း၅ခုတင်ပြထားတာတွေ့ပါတယ်ဒီထဲမှာတခုကတော့ဒီလူခွင့်ရေးဆိုင်ရာမူဝါဒတွေအပါအဝင်ဒီစီမံအုပ်ချုပ်မှုတွေတာဝန်ခံမှုပြုရင်ပြောင်းလဲရေးအပိုင်းကိုသူကဖော်ပြထားပါတယ်မြန်မာနိုင်ငံအကြောင်းထဲဝင်သိရလူတွေနဲ့ဒီ community standard ပေါ့နော်ဒီစံသတ်မှတ်ချက်တွေချနိုင်မှုဒါတွေကိုလည်းဟိုထင်သာမြင်သာရှိအောင်အစီရင်ခံစာတွေထုတ်ပြန်မှုဆိုပြီးတော့သူကထောက်ပြတာတွေရှိပါတယ်ဆိုတော့ဒီလို community စံသတ်မှတ်ချက်တွေချမှတ်နိုင်မှုဆိုတော့ဟိုဟိုတော်တော်ရှင်တယောက်အကြံပြုသလိုပေါ့နီးပညာပိုင်းအရာပဲဖြစ်ဖြစ်ပေါ့နော်တခြားစံသတ်မှတ်ချက်တွေလုပ်ဖို့တွေအတွက်ကော Facebook ပိုင်းကအခုချိန်မှာလှုပ်ဆောင်နေတာတွေကဟိုဘလို့အားနည်းချက်တွေရှိနေတယ်ဘာတွေနောက်ထပ်လုပ်ဖို့လိုနေလဲကိုမြတ်သူ
Facebook အနေနဲ့ကျွန်တော်တို့ဒီသူ့ရဲ့အဓိကဒီကျွန်တော်တို့ data နဲ့ကိုက်ညီတဲ့စံသတ်မှတ်ချက်တွေချဖို့ဆိုရင်နံပါတ်1အနေနဲ့ data ပြန်အခွင့်အရေးပညာရှင်တွေနဲ့မဖြစ်မီ email ဖြစ်တဲ့တိုင်းမှာမတော်တဲ့အားနဲ့တက်တဲ့ဒီနေရာမှာသူတိုင်းနေတဲ့ဟိုပိတ်ကြပြီးချိုးတော့ကျွန်တော်လည်းကြားတယ်။အဲ့နဲ့ဒီကပူပြီးညံဆန်တဲ့ဖြစ်ပြီးပို့ပြီးတော့ဟောနှစ်ဖက်ပေါ်အပြုသဘောဆောင်တဲ့ဒီအပြန်အလှန်ဒီဟိုဆက်လက်ဖြစ်နေပြီးတော့ပုံမှန်နဲ့ဆွေးနွေးရဲ့ဟိုဆွေးနွေးမှုဖြစ်နေမျိုးဖြစ်ဖို့လည်းလိုအပ်တယ်။ဒါကအဲ့နဲ့အရေးကြီးအောင်ချက်ပေါ့။သူတို့အနေနဲ့အကျွန်တော်ကဖြစ်ခဲ့တာကဒီအနေနဲ့ဒီမှာသာကြေကနာရရှိရဲ့ဒါဒီလိုပြစ်တဲ့တွေ့ရတဲ့အကြံပြုရဲ့ Facebook ကသူတို့ကြည့်လိုက်ပါလေပြောလေဒါဒါမျိုးအရင်တော့ Facebook နဲ့ဒီ share app ကိုဆက်တော်ရမှာဒီလိုမျိုးအနေထားတွေမှာကြည့်အခုနောက်ပိုင်းတော့တဖြည်းဖြည်းပို့ပြီးတော့အပြုသဘောဆောင်လာတယ်ဟိုတိုးတက်မှုတွေဆိုကျွန်တော်တွေ့ရတယ်ပို့ပြီးတော့အရက်ဖတ်ဖို့ကြည့်တယ်အံအောင်နားထောင်လာတာမျိုးဆိုရှိတယ်ဒါတော့အပြင်းနဲ့ဆိုပြောအောင်ပေါ့လေအဲ့နဲ့ဒီကပို့ကောင်းတဲ့သူတို့အနေနဲ့ဒီတချို့အချက်လက်တွေဒီမှာဟိုသွားစုကြတယ်အစီအဉာဏ်နဲ့ပတ်လည်အကြံယူထားတာပါတယ်ကျွန်တော်တို့ဒီအမုန်းတရားဖြန့်ပေါ်ကျန်ပေါ်နေတဲ့ဒီပုံရိပ်တွေရှိတယ်ဒီဟာကိုဒီလိုအချက်လက်တွေဆိုရင်စိတ်ချော်အနေနဲ့ဒါကောင်းကောင်းမွန်မွန်သူတို့အနေနဲ့ဒီလိုအချက်လက်တွေကိုဖိတိတိနေစိတ်တိတိနေတယ်ပေါ့ဗျာသူတို့ရဲ့ platform မှာဖြစ်နေဆိုသူတို့ဒီဟာတွေကဘယ်သူတွေကလုပ်နေလဲဒီညမှာဘယ်လို signal တွေတွေ့ရလဲဒီလိုအချက်လက်တွေကိုကိုယ်နဲ့ပြန်လဲသိနေမှာဆိုရင် Facebook တခုတည်းနဲ့မဟုတ်ဘဲနဲ့ဒီ desktop approach ကြီးရနေပြီးတော့ဒီမုန်းပြားတွေရောက်ကြလာလို့သူတခင်တူတွေတခင်အမှားတွေရောက်ကြလာလို့တိုက်ချက်တဲ့နေရာမှာအခောက်ကိုဖြစ်လာနိုင်တယ်သူတို့နောက်ထပ်သလုံးပြီးပေါင်းဆောင်ရတဲ့ဟာမျိုးပေါ့ Facebook အနေနဲ့တစ်ခါကပဲသူကဒီ web application ကြီးကြတယ်အကုန်လုံးနားထောင်ပြီးယူသွားမယ်ဆိုတာမျိုးလို့ပဲနဲ့သူကကလည်းပြန်ပြီးတံပိုးတဲ့ဟိုလုပ်ငန်းစီမျိုးဖြစ်တဲ့မျိုးတွေပေါ်လာတယ်ဆိုရင်တော့ဒီလိုအမုန်းတရားတွေတရင်မှားတယ် short ချတဲ့လုပ်ငန်းတွေလည်းပိုသွက်လန့်ရတာမှလို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ကျေးဇူးပါနောက်တစ်ခုကဒီအစီရင်ခံစာထဲမှာထောက်ပြတာတစ်ခုရှိပါတယ်ဒီ digital အသိပညာတွေတိုးလာအောင်နောက်အမုန်းစကားတွေပြန့်နေအောင်တံပြန်နေအောင်မူဝါဒပိုင်းတို့ဥပဒေပိုင်းတို့ဒီလုံထုံးလုံးမျိုးပိုင်းတွေမှာပြင်မှုတွေနောက်ထပ်ပုံမှန် site တို့သုံးဖို့ရည်ဆိုရယ်သူကညွှန်ပြဟိုတိုက်တွန်းထားတာရှိပါတယ်ဆိုတော့ကိုသက်စုဝင်သဘောထားအောင်ခင်ဗျာကျွန်တော်တို့ဒီ Facebook ဘက်ကဒီ community standard တွေချဖို့ပဲဖြစ်ဖြစ်ပေါ့လေနောက်ထပ်ဒီဥပဒေပိုင်းဒီမူဝါဒပိုင်းတွေမှာသူတို့ဘက်ကပြင်မှုတွေဘာတွေများထူးခြားခြားလုပ်ဖို့အရေးကြီးလို့နေရလို့ယူဆလိုက်ခင်ဗျာ
ဒီဟိုကခုနကပထမဟိုဘက်ကဟိုပြောရမှာဟို
ဖေ့စ်ဘွတ်ကွေတာနိုင်ငံခင်းတယ်မှာဒါကိုမြန်မာပြည်မှာဒီလိုဒီလိုမော်ဒယ်ကိုပွားနေတဲ့လူတွေကိုပေါ်လင်းနဲ့ပေါ်ထုံးပြောနေတာကိုငါတို့အဥပဒေအရအေးမယူတာအဲ့ဒါအဓိကပါဖေ့စ်ဘွတ်ကအရေးမကြီးပါဘူး
ဖေ့စ်ဘွတ်နိုင်ငံတကာတုံးနေတာကမ္ဘာလုံးတုံးနေတာဒီဘဝမှာတုံးနေတဲ့ဟာကြီးကတရားဝင်ကြီးဖြစ်နေတဲ့ဟာကိုဟိုဥလားဆိုရင်တော့ဟာဝရတူတို့ဆိုတာဒါတရားဝင်ပြောနေတယ်သူတို့ကဘာလို့နိုင်ငံတော်ဥပဒေအရအေးမယူတာလဲအဲ့ဒါပဲတစ်ချက်မေးနေမှာလဲဆိုတော့ဟုတ်ကဲ့သဘောပါโอเคကိုတမ်းမောင်ဆွေးနွေးမြင့်တဲ့ကျေးဇူးပါဆိုတော့ကျွန်တော်ဒါနဲ့ပတ်သက်လို့လဲကျွန်တော်ဟိုဟာဟ အကျုံမှုမျိုးတွေဖြစ်ဒါနဲ့ပတ်သက်လို့အရေးယူမှုအပိုင်းမှာလည်းအားနည်းတယ်ဆိုတာမျိုးရှိပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ပေါ့လေဒါစောစောကတော့ကျွန်တော်တို့ဆွေးနွေးနေတာ Facebook ကလောက်ရမယ့်အပိုင်းပေါ့နော်ဒီအပိုင်းကျတော့ Facebook ကလောက်ရမယ့်အပိုင်းပေါ့မြန်မာနိုင်ငံဘက်ကလောက်ရမယ့်အပိုင်းအထူးသဖြင့်ကတော့အာဏာပိုင်တွေဘက်ကတာဝန်ရှိတဲ့အပိုင်းကိုသူကထောက်ပြသွားပါတယ်ဆိုတော့ကျွန်တော်တို့ဒီလိုမျိုးအမုန်းတရားဖြန့်တာပဲဖြစ်ဖြစ်သတင်းမားတွေဖြန့်တာပဲဖြစ်ဖြစ်သူစုံတွေးထုတ်လုံးဆောင်တာတွေပဲဖြစ်ဖြစ်ပေါ့ဒါတွေကိုဟန်တာတဲ့နေရာမှာမြန်မာနိုင်ငံရဲ့တရားစီရင်စနစ်မှာရောလက်တလောအခြေအနေကဘယ်လောက်တော့အားနည်းချက်တွေဖြစ်နေလဲ
တရားခစီရတော့ဟိုလိုပြည့်တယ်ကျွန်တော်တို့ကတော်တော်ကြီးကိုပြည်ကြီးထားပြီးဆက်ဆက်နေရတော့ဆိုတော့ကျွန်တော်တို့အရှိဟိုတက်စကိုကျွန်တော်ခု66ကဒီဒီဟာဆိုရင်လည်းဟိုဒူးလေးကိုကောက်ွယ်ဖို့ထက်တော့ဒူးလေးကိုခင်းချုပ်ချယ်ဖို့တော့ဟိုဝေဘန်ပိုင်းခြားမှုတွေကိုကောက်ွယ်ချင်းချဖို့ဆိုတဲ့အနေအထားလို့ဖြစ်နေကြကျွန်တော်တို့ကဒီအမုန်းတရားတွေကိုဟိုဒီအမုန်းစကားတွေပါတွေကိုကြောချဖို့ကြိုးစားတဲ့နေရာတော့တော့လက်လက်ဆိုထုတ်ဖို့ကြောစုကိုယ်ကိုမတိခိုက်ဖို့တော်တော်လေးဒီဒီခါနေရတယ်သူတို့အမုန်းစကားရဲ့လက်လက်ဆိုထုတ်ဖို့ပြောစုခွင့်ဆိုတော့ကျွန်တော်တို့ကြားထဲမှာစိတ်ပပလေးချတာလေကကျွန်တော်တို့ကတစ်ဖက်ကိုပဲသူတို့အမုန်းတရားတွေကိုအားကျေလို့ဆိုပြီးလက်လက်ဆိုထုတ်ဖို့ပြောစုခွင့်မလဲသွားပြီးတိခိုက်လို့မရနိုင်ဘူးဒီဟာကိုတိခိုက်မယ်ဆိုရင်ကျွန်တော်တို့ရဲ့ဒီမိုကရေစီကျွန်တော်တို့ရဲ့တန်ဖိုးတန်လုံးနေရာပုံပြဘူးမဟုတ်လားဒါကအရေးကြီးတဲ့ချက်ပေါ့ဆိုတော့ဒီနေရာမှာကျွန်တော်ကဒီအမုန်းစကားတွေကိုဟိုတုံ့ပြန်တားကြည့်နေရမှာကျွန်တော်ကကျေးဇူးတင်ကြဆိုရအောင်နောက်တစ်ဆင့်နဲ့ထားကြတယ်ပထမဆုံးအနေနဲ့ဒီဟာတွေရောကြလာဖို့ဆိုတော့တော်တော်ပြင်းချက်လက်တည်ဖို့ဒေတာဇွန်လက်ဆိုဖြည်းဖြည်းနဲ့ပေးဖို့သတင်းအပေါင်းကြရတယ်သတင်းတွေကိုလူတွေကသိမနေကြရလဲသူတို့အမုန်းတရားတွေအမုန်းတရားတွေသူ့သွားကြည့်ကြတာကျွန်တော်ရခိုင်ရဝိုင်းကြတနာကိုချိန်နေတယ်ဒီစိတ်ဓာတ်တွေအများကြီးချိန်နေရတယ်ကျွန်တော်တို့ကသတင်းချက်လက်တွေကတ်ချင်နေတယ်သတင်းတော့တွေလက်လက်ဆိုတော့တုံ့ပြန်မှုတွေစစ်ဆေးမှုတွေမရလဲသူတို့တွေမှာကောလာဟာလာတွေအများကြီးခါတယ်လူတွေကမှအမုန်းတရားဖြစ်နေတဲ့အမုန်းတရားတွေဟိုစနစ်ကသွေးထိုးလုံတော့ကြတယ်အဖွဲကြီးပေါ်လာတာမျိုးကြီးကအဓိကပြဿနာပဲလို့တော့သုတ်ဖို့ပြောဆိုခွင့်တွေကိုတော့ဖြစ်ပါနေတယ်ကျွန်တော်တို့ကပြဿနာတက်နေတယ်ဒီအမုန်းစကားတွေကိုမတားအောင်မဟုတ်တားမယ်ဥပဒေနဲ့စားဖြီးအင်းချင်းတွေဖြစ်ပင်ဖြစ်တတ်တယ်သို့တော့ကျွန်တော်တို့ဒီနေ့ရောက်တဲ့အကြီးကြီးထားပြီးကြိုင်တယ်လို့ဆိုရဲလို့ကျွန်တော်အနေနဲ့ယူဆတယ်အဲဒီလိုအမုန်းစကားတွေစားကြည့်ဖို့ဟိုဥပဒေကိုလုံးမယ်ဆိုရင်လည်းကျွန်တော်တို့ကြေကြေကျန်းကျန်နဲ့သူတို့ကိုယ်တိုင်ပါဝင်တဲ့နဲ့ကိုယ်ဒီပိုင်းဆိုင်ရာဒီဟိုလုံထုံးလုံးစင်တစ်ခုတော့ပေါ်ဖို့လိုနေတယ်ပေါ့ဒီအစိုးရကလည်းဖြစ်စီအဖွဲ့အစည်းတစ်ခုပဲဖြစ်စီအမုန်းတရားတွေကိုတားကြည့်ပါလို့ဆိုပြီးတော့ကျွန်တော်တို့ကလွတ်လွတ်လပ်လပ်ဆိုဒီအာဏာအပြုဟာပေးလိုက်ရင်ဆိုရင်ဒီအမုန်းတရားတားကြည့်နေဆိုတော့အဲဒီဥပဒေဟာကျွန်တော်တို့လွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်တွေဒီပြည်ထောင်စုပိုင်းဆိုင်ရာအခွင့်အရေးကိုစောခံတဲ့စောကလောက်တောင်ဖြစ်လာမယ်လို့ကျွန်တော်ယူဆဒီစိတ်ချော်တော့ကျွန်တော်တို့အကုန်လုံးတတိယခိုင်တယ်လို့လို့ပါတယ်
โอเคကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကို Facebook တွေ email တွေနဲ့ပြဖို့ဆွေးနွေးထားတာတချို့လည်းရှိနေပါသေးတယ်တူကျွန်တော် Facebook ကမှတ်ချက်တချို့အရင်ပေါ်ပြကြမှာတူကတော့မောင်မောင်ဆိုတဲ့အကောင့်ပါရှင်မှာသူကတော့အမှန်စကားပြောရင်တော့နားခါတာပေါ့လေအမုန်းစကားမဟုတ်ပါဘူးတဲ့အနာရှိတဲ့သူကဆက်ပါလိမ့်မယ်တဲ့နောက်တူကတော့ Royal Orchid ဆိုတဲ့အကောင့်ပါရှင်မှာသူကတော့အမှန်လားအမှားလားဆိုတော့ကိုတေချာဆုံးဖြတ်ပြီးတော့ရုံးစေချင်ပါတယ်တဲ့နောက်တူကတော့ကျွန်တော်တို့ဥတင်ငွေရဲ့ email နဲ့ပြဖို့ထားတာပါမဆုမမဲဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီဥတည်ငွေပေးပို့ထားတာကတော့ Facebook လူမှုကွန်ရက်ကိုတုံးဆွဲတဲ့အခါမှာတဲ့မုံစကားတွေဖြန့်ဖြူးတဲ့သူတွေကအုပ်စုလိုက်ဖြန့်ဖြူးနေတာလို့ယူဆရပါတယ်တဲ့သူတို့တင်တဲ့ post တွေကပုံစံတွေတူပါတယ်မနေ့ကပဲ DVB ဆိုပြီးတော့ account တင်လာပြီးတော့သတင်းအတူတွေတင်ပါတယ် comment တွေကိုကြည့်လိုက်မယ်ဆိုရင်တော့အရင်သတင်းတူကိုတင်တဲ့ account အနေနဲ့ဆင်တူနေတာကိုတွေ့ရပါတယ်တဲ့ဒါတွေကိုဟန်တားဖို့ဆိုရင်တော့ Facebook ကဝန်ထမ်း100လောက်နဲ့သုံးတဲ့လူအလုံးကိုမလွှမ်းခြုံနိုင်ဘူးလို့ယူဆပါတယ်။အရက်ဖတ်လူမှုအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးတော့အကောင့်အထူတွေကိုဖယ်ရှားဖို့လိုပါတယ်။နောက်မမှန်သတင်းကိုတင်တဲ့အကောင့်တွေကိုလည်းဖြုတ်ပစ်ဖို့လိုပါတယ်။သုံးဆွဲသူများကလည်းအဲ့ဒီလိုအကောင့်တွေကိုတွေ့တယ်ဆိုရင် Facebook ကိုသတင်းပို့လို့ရကြောင်းကိုလည်းပညာပေးရလိုအပ်တယ်လို့ယူဆပါတယ်။ဒါမှသာမသိမျက်မှုတွေနဲ့အမုန်းစကားတွေမပြန့်ပွားရအောင်လို့အထိုက်အလျောက်ကာကွယ်နိုင်မယ်လို့ထင်မြင်ယူဆပါတယ်။အခုတော့မှတော်တော်လေးတန်လာပါပြီဆိုပြီးဥတီဝေကရေးထားပါတယ်ရှင်။
โอเคသူစာထဲမှာတော့ဒီပြဿနာရှိတဲ့အကောင့်တွေကိုပဲဖြတ်ဖို့နောက်သုံးတဲ့လူတွေဘက်ကလည်းပူးပေါင်းဆောင်ရွက်ဖို့ဆိုတာကိုတိုက်တွန်းထားပါတယ်။ဒီ Facebook ကတော့ဒီမကြားသေးရင်ကပဲဒီမြန်မာစစ်တပ်ခေါင်းဆောင်တွေရဲ့အကောင့်တွေနဲ့လူခွင့်ရေးချဖောက်မှုတွေနဲ့ဆက်နွယ်ပြီးပိတ်လိုက်တာမျိုးတွေရှိပါတယ်။ဆိုတော့ဒါနဲ့ပတ်သက်လို့ကိုသက်ဆိုဝင်တဘောတာဆွေးနွေးစေချင်ပါတယ်။ဒီလုံးရမျိုးတွေရအောင်နီးမှန်လမ်းမှန် Facebook ကချင်းကပ်လာတဲ့စလုပ်လာတဲ့ခြေလမ်းတရားလို့ဆိုနိုင်ပါမလား။အဲကျွန်တော်
အဲ့ရကတ်ပြီးပြောရတယ်ကျွန်တော်လည်းဒီမှာပြောပြတာရှိပါတယ်။ကဲဟိုဒီ Facebook ကတော့ပြည်လိုက်အကြောင်းကြီးပဲနော်ဒီကိစ္စကတော့တိတ်တယ်ဒီကတော့ဒီလိုက်ဒီကတော့ကျတော့ဒီလိုက်ဆိုရဒီအကောင့်တိတ်တာမျိုးရှိတယ်အဲ့ဒါဟိုဒီအနေနဲ့ရခင်ရရှိဒီလိုကြမှုကြီးပြတော်တယ်လို့ဆိုတော့ဒီလိုတော့မရတော့ဘူးဒါဒီကတော့ဥရလူကြီးကြောက်ရတယ်ဒီတိုင်းဒီလိုနဲ့ပြန်ရဲ့ဆူဆူမအောင်ဆက်နေလာပြီးဒါနဲ့ကျွန်တော်ကထောက်ခံနေတူတယ်ဒါကြောင့်လည်းဆိုဒီအရကျွန်တော်ကဒီ symbolic action ပေါ့နော်ဒီကွာလေမူလာပုံစံမျိုးနဲ့လက်ကျလိုက်တဲ့အမျိုးပေါ့အမျိုးလိုလိုဒီမျိုးတွေလိုလိုမျိုးဒီကွာဒီခုချူပေါက်တဲ့ဒီလိုလိုမျိုးအကြမ်းတမှုအားပြီးတော့ကိုယ်ဆုံးပြီးဆောက်ရည်တော့
ဆောင်ဆောင်ရှိနေပါသေးတယ်။မောင်တက်တနာပြေးစာပါကိုရရန်နဲ့ဖျက်ပြပေးပါဦးခင်ဗျာ။ကျွန်တော်နိုင်ငံရဲ့ဒီမိုကရေစီပြည်ပြောင်းလဲရေးဟာပုခါတိကသွားနေရတဲ့အချိန်ဖြစ်နေတာကြောင့်လူမှုကိန်းရေးတွေမှာပြန့်နှံ့နေတဲ့မုံတရားဖြစ်နေတဲ့သူတွေနဲ့အဖွဲ့အစည်းတွေကိုတိတိယောက်ယောက်ရေးယူနိုင်တဲ့ဥပဒေတွေ၊နှီးဥပဒေတွေကိုမထုတ်ပြန်နိုင်သေးပါဘူး။ဒီနေ့ရခိုင်ရေးနဲ့ပတ်သက လူတဲ့အင်အားစုတွေက Facebook လူမှုကွန်ရက်တွေကနေလုံဆောင်နေတာတွေရှိသလိုဒီလိုအမုန်းတရားတွေပြန့်နှံ့လာအောင်ကုလသမဂ္ဂဘာဝင်နိုင်ငံကအတိုင်းဝိုင်းရဲ့မားရွံ့တဲ့အရေးယူဆောင်ရွက်မှုတွေကလည်းတစ်စိတ်တစ်ပိုင်းပါဝင်နေတယ်လို့ယူဆမိပါတယ်။ပြည်တွင်းကအမုန်းတရားဖြန့်ဖြူးနေသူတွေကိုအလွယ်တကူတွေ့မြင်နိုင်ပေမဲ့နိုင်ငံကအတိုင်းဝိုင်းရဲ့အမုန်းတရားဖြန့်ဖြူးနေတာတွေကိုတော့အလွယ်တကူတွေ့မြင်နိုင်မှုခက်ခဲနိုင်ပါတယ်။ဒါကြောင့် Facebook ကုမ္ပဏီကအမုန်းတရားတွေမဖြန့်ပွားအောင်မြန်မာလူမှုကွန်ရက်တွေကိုထိန်းချုပ်ဖို့စီစဉ်နေသလိုနိုင်ငံကအတိုင်းဝိုင်းရဲ့မြန်မာဘော်တစ်ဖက်သက်အရေးယူမှုစာမျက်နှာတွေပေါ်မှာလည်းအမုန်းတရားတွေမပြန့်ပွားနိုင်အောင်ထိန်းချုပ်ဖို့လိုအပ်လိမ့်မယ်လို့ယူဆမိပါတယ
်။ဟုတ်ကဲ့ဒါကတော့ American ပြည်သူ့မောင်တသနာရဲ့သဘောထားပါ။သူကတော့ဒီအမုန်းစရိုင်းနဲ့သူတို့လုံဆောင်မှုတွေမှာနိုင်ငံကအတိုင်းဝိုင်းနဲ့တာဝန်မကင်းဘူးဆိုပြီးသူကတော့ပြောတော့ပါတယ်။ဟိုတခုရှိတာကျွန်တော်ဒီပြီးခဲ့တဲ့ဒီထုတ်ပြန်လိုက်တဲ့ BS ရဲ့အစီရင်ခံစာထဲမှာနောက်ဆုံးအချက်အနေနဲ့ပေါ့လေနောက်ဆုံးအချက်ဆိုရင်အရေးလဲကြီးတဲ့အချက်တစ်ချက်ပါသူကတော့ဒီ2020ရွေးကောက်ပွဲအတွက်သတိထားတဲ့အချက်ကိုပြောသွားပါတယ်2020ရွေးကောက်ပွဲနဲ့ပတ်သက်လို့သူအဓိကထောက်ပြတာတော့အမုန်းစကားတွေချင်းချောက်မှုတွေမှန်မှန်တင်းတွေနောက်အချမ်းဖက်အောင်သူတို့လှုပ်ဆောင်မှုတွေအပါအဝင်နိုင်ငံရေးလုပ်ငန်းစဉ်ပေါ်မှာအနောက်ရှက်ပြီးတဲ့ကိစ္စတွေမှာ Facebook ကိုအသုံးချလာနိုင်တယ်ဆိုပြီးသတိပေးထားတာပါဆိုတော့ကိုမြတ်သူရဲ့2020ဆိုတာဟိုနှစ်နှစ်လောက်တော့အချိန်ရှိနေပါသေးတယ်ဆိုတော့ဒီတော့တွင်းမှာဟောဒီ Facebook အနေနဲ့ဒီလောက်အရေးကြီးတဲ့အချိန်ကာလတည်းမြန်မာနိုင်ငံမှာကြိုတင်ပြီးတော့ပြင်ဆင်နိုင်မဲ့အလားအလာတွေအခြေအနေမျိုးတွေမြင်မိရလားခင်ဗျ
Facebook အနေနဲ့တော့ဒီအရက်ဖက်အဖွဲ့အစည်းတွေရဲ့အကြံပြုချက်တွေကိုသေချာအလေးနဲ့ထားပြီးလိုက်နာဆောင်ရွက်မယ်ပူးပေါင်းပါဝင်မယ်ဆိုရင်တော့ဒီလိုကိစ္စတွေကိုကျွန်တော်တို့ကြိုတင်ထားဝင်နိုင်မယ်လို့ကျွန်တော်တို့ယုံကြည်တယ်ဒါပေမဲ့ဟိုတကယ်တမ်းမှာတော့တကယ်ရှိကြမှာဖြစ်နေတာတော့ဒီလိုမျိုးမုံတရားတွေဆိုတဲ့ဟာကသူကြီးချင်းချင်းမုံတယ်ဆိုတဲ့အခြေခံကိုဒီအဖြူဖွဲ့တစ်ခုခုကနေအင်းနဲ့အားနဲ့ဒီကျွန်တော်တို့ပြေထိုးလုပ်ဆောင်ပေးရပါဗျာဒီကဟုတ်တာကျွန်တော်တို့လောင်းစားရှိတဲ့နေရာမှာမိကဖြစ်တယ်နဲ့မိကအောင်မအောင်မဲ့ပြင်းတဲ့ဖြစ်တယ်မိတော့ချီချီအောင်ကြိုးစားတာပေါ့အဲ့ဒီဟာမှာတော့ Facebook တစ်ခုနဲ့တော့မရနိုင်ဘူးကျွန်တော်တို့အကုန်လုံးပတ်စုံပါဝင်ပြီးတော့ဒီမိလုံးမိကဒီလောက်ထိုင်ကျွန်းတဲ့ဟာတော့ဝိုင်းကြွယ်ဖို့တော့လုံးတာပေါ့ဒီဆိုနေတော့သူ့ရဲ့ platform မှာဒီလိုမျိုးတလွဲအသုံးပြုသူ့ platform တလွဲအသုံးပြုပြီးတော့ပြိပခါလေးဖြစ်အောင်လုပ်တဲ့အားမျိုးကိုတကယ်တမ်းတားကြတယ်ဆိုရင်တော့သူ့အနေနဲ့ဒီမှန်ကန်တဲ့အသုံးပြုချက်တွေချဖို့ဒီပညာရှင်တွေအရက်ထအဖွဲ့ကြီးနဲ့ဒီ site don't play ဘူး site don't need to play တဲ့အဲဒီစာရီကို internet account တွေပို့ပြီးတော့တကယ်စနစ်တကျ account တွေပို့ဖို့တော့လုပ်တယ်ဒါကတော့အရေးကြီးတဲ့ချက်တွေပေါ့ဆိုတော့ဒီကိစ္စတွေကတော့ကျွန်တော်တို့အခု Facebook တင်ပေါ့ကျွန်တော်တို့ဒီမှာ PG ရှိတာလေပြီးတော့ကျွန်တော်တို့ဒီမှာဒီနောက်ထပ်ဒီလိုအခုရှိအများဆုံးတုံးနေတယ်ကျွန်တော်တို့ဒီ Viber လို့ application တည်းဟာရှိတယ်ကျွန်တော်တို့ယူရှိတယ်အခု Twitter တော့ကျွန်တော်ပမာဒီမှာတိတ်သုံးပုံများတယ်ဆိုကျွန်တော်တို့ WeChat ဒီလိုနေရာတွေမှာလည်းကျွန်တော်တို့ကသတိပြုထားပြီးတော့ဟို cover ဖို့လုပ်တယ်အဓိကအားဖြင့်တော့ဗျာဒီလိုပြိပခါတွေဖြစ်စီတဲ့ဟာကဒီအမုန်းတရားတွေဟိုကောလာဟာလာတွေနဲ့တကယ်အပါရီယာပို့ပြီးဟိုဒီမှာရှိတယ်ပေါ့ဒီလိုဟာတွေကို
โอเคเป็นในส่วนนี้ที่เกี่ยวกับเรื่องลูกมุกเนี่ยตุ๊ดที่กุมยาตุนเอาไซน่าจีลูกมุกท้าจะได้พอสอนให้เสร็จแล้วก็กดตัวเองเอาคุณไปวางส่วนนี้ดูสายตาไปปุ๊บดูเรื่องตัวเช่นนี้อารมณ์เลยทุกเวทีสุดที่มาเลยเนี่ย
ကောင်းလေးဦးစီစဉ်တင်ဆက်တဲ့စနေညတရက်ဒီလိုင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ဗီအိုအေးမြန်မာပိုင်းကတရက်ဒီလိုင်းအစီအစဉ်တွေကိုစနေညပိုင်း9:00မှာကြေအင်္ဂါညပိုင်း9:00မှာကြေထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ဗီအိုအေးမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအတန်
TVB ရုပ်သံဆလောင်ကနေပြီးတော့နေ့စဉ်9:00နာရီနဲ့မနေ့9:00ခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့အရှေ့ဆက်7ဂျိုလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို
ဗီအိုအေအမေရိကန်တန်ကတနင်္ဂနွေနေ့မတစ်ဖက်စီစဉ်တွေကိုဆက်လက်ပြီးတော့အတန်လွှင့်နေပါတယ်။ဗီအိုအေအမေရိကန်အတန်ရဲ့အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနအီစာမနက်ခက်စီစဉ်တွေကိုမနက်၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 kHz 10.0
13.0
မနက်ခင်းအစီအစဉ်လေးမကြခင်မှာပြီးဆုံးတော့မှာပါအခုတော့ကြာရှိတဲ့အချိန်မှာသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကကြီးညာပေးပါလိမ့်မယ်ခင်ဗျာကယ်လီဖိုးနီးယားတောင်ပိုင်းဝက်စလီနဲ့ဟဲမာလောင်ကျွမ်းနဲ့တောင်းမိကြတေဆုံးရသူ12ဦးရှိနေပါပြီကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမှာမိဘုံပွဲလောက်ရကနေမိရောက်တွင်နဲ့မိကိုးတွေကြောင့်တေဆုံးရသူက9ဦးရှိတယ်လို့အာဏာပိုင်တွေကစနေနေ့မှာကြေညာ တွက်ပြင်သစ်နိုင်ငံပါရီမြို့ကိုသွားနေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြင်သစ်ပါရီမြို့ပြင်ကအမေရိကန်စစ်သင်းကြီးကိုစနေနေ့သွားရောက်မယ့်အစီအစဉ်ကိုဖျက်သိမ်းလိုက်ပါတယ်ဒီလိုအစီအစဉ်ကိုဖျက်သိမ်းတာဟာရာသီဥတုတိတ်ကိုဆိုးရတဲ့အတွက်ကြောင့်ဖြစ်ကြောင်းသမ္မတအင်ဗျူကသတင်းထုတ်ပြန်ပါတယ်သမ္မတဒေါ်နယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်မှာပြင်သစ်သမ္မတအီမန်နွယ်မက်ခရွန်နဲ့စနေနေ့ကပါရီမြို့တော်မှာဥရောပလုံခြုံရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့ကြပါတယ်။နိုင်ငံတော်တိုင်ဝန်ကပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာစင်ကာပူဝန်ကြီးချုပ်နီရှန်လွန်ရဲ့ဖိတ်ကြားချက်နဲ့စင်ကာပူကိုတွားရောက်မှာဖြစ်ပြီး33ချိန်ကအာဆီယံထိပ်သီးအစည်းအဝေးကိုတက်ရောက်မှာဖြစ်ပါတယ်။ဒေါက်ဆန်းစုကြည်ရဲ့စင်ကာပူလေးရကြာခီးစဉ်ကိုတနင်္လာနေ့မှာစတင်မှာဖြစ်ပြီးအာဆီယံထိပ်သီးအစည်းအဝေးနဲ့အချိန်20မြောက်အာရှပစိဖိတ်ပူးပေါင်းဆောင်ရွက်အဖွဲ့ APEC အစည်းအဝေးတွေကိုတက်ရောက်မှာလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုမြင့်တင်ရတဲ့ကာကွယ်ရေးသဘောတူစာချုပ်ကိုမြန်မာနဲ့ဆယ်နိုင်ငံကြားအခုသတင်းပတ်ထံမှာသဘောတူလက်မှတ်ရေးထိုးခဲ့ကြပါတယ
်။ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးတက်ကြီးညာပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမဆုမြတ်မှုဖြစ်ပြီးတော့အင်ဂျင်နီယာကတော့ Kevin Fowler ဖြစ်ပါတယ်။ညနေဘက်6နာရီခွဲကနေထုတ်လွှင့်မယ်။9နာရီထုတ်လွှင့်ပေးမယ်အစီအစဉ်ကိုလှိုင်းလိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုအားပေးနားဆင်ကြရတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်ခင်ဗျာ။နိုင်ငံတကာကတောတာချီများနဲ့တကွမြန်မာပြည်သူပြည်သားများအားလုံးနေ့တည်မှာရှင်လန်းချမ်းမြေ့ကြပါစေ။ကျွန်တော်ဆက်မိုးရပါခင်ဗျာ
This program has come to you from the Voice of America, Washington.